Welcome to the Voice of America in Burmese.
မင်္ဂလာနေ့မှာတော်တာရှင်များရှင် View American တက္ကသိုလ်2022ခုနှစ်ဒီဇင်ဘာလ18ရက်စနေညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ View Radio အစီအစဉ်တွေကိုလိုင်းတူမီတာ1925နဲ့32တို့အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလေးမာကအစီအစဉ်မှုဖြစ်တောင်းဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုမဆုမြတ်မွန်နဲ့အတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်အကြီးဖြစ်ဆက်လက်ထားရှိဖို့ကုလသမဂ္ဂအထွေထွေညီလာခံကအတည်ပြုလိုက်ပါတယ်တရုတ်နည်းပညာကုမ္ပဏီ36ခုကိုအမေရိကန်ထုတ်ကုန်ပိတ်ပင်တဲ့စီးရင်နဲ့မှာထည့်သွင်းလိုက်ပါတယ်သတင်းတောက်တွေကိုပိတ်ပင်ထားတဲ့ Twitter အကောင့်တချို့ပြန်ပွင့်ပေးလိုက်ပါတယ်ဒီနေ့ကမ္ဘာဖလားဘောလုံးပွဲမှာတော့တတိယနေရာအတွက်ခရိုအေးရှားနဲ့မော်ရိုကိုအသင်းတို့ရှင်ပြိုင်ကစားကြပါတယ်အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပ
ါဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနားဆင်ပြီးအခုညပိုင်းနားဆင်ရမယ့်အထဲမှာတော့စစ်ကောင်စီရဲ့ပြောင်းလဲလိုက်တဲ့ digital snippet တွေကြောင့်နိုင်ငံကူးလက်မှတ်တွေရနိုင်မှုပိုခက်ခဲသွားပါတယ်ဒါနဲ့ပတ်သက်ပြီး
သူတွေကလူပင်လှူရှားတဲ့ဒီလေသူတွေကနိုင်ငံကြီးသမားကြီးလေဆိုစောင့်ကြည့်တဲ့စည်ရင်းတွေကိုသူတို့ဖန်တီးထားပြီးတော့ဒီ digital နည်းပညာတွေနဲ့စောင့်ကြည့်ဖို့ကြိုးစားတာပေါ့အဓိကစုံရှုံးတာမိသူတွေကမလွတ်လပ်တော့
လူခွေရဲ့လှူရှားသူ Nikki Diamond ပြောပြခဲ့တာပါဒီကြောင့်အပြည့်စုံကိုစနေအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒုအတန်းစီစဉ်မှာနားဆင်ရပါမယ်တခါမြန်မာစစ်ကောင်စီနဲ့ထောက်ခံသူများကိုကနေဒါအစိုးရဒဏ်ခတ်ပိတ်ဆို့မှုထပ်တိုးလှုပ်ဆောင်တာအပအဝင်တပတ်အတွင်းသတင်းစူးစီးမှုတွေစနေညတိုင်းတင်ဆက်ပေးနေကြဒီမိုကရေစီလူခွေရဲ့နဲ့ခေတ်ပြိုင်ကဘာစီစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါရီမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့မဆုမြတ်မွန်တို့ကပြောပြပေးမှာပါရှင
်။ရုရှားကယူကရိန်းကိုမစ်ဆိုင်းဒုံးကြည့်တဲ့စနေနေ့ပါပဲဆက်မှန်ပစ်ခတ်တဲ့အတွက်လူနေအစအဦးတချို့ထိမှန်ပျက်စီးခဲ့ပြီးတေဆုံးသူတွေထဲမှာတနှစ်သားအရွယ်ကလေးငယ်တူပါဝင်တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ကရုရှားကာကွယ်ရေးဝန်ကြီးအဝင်စစ်ပတ်တော်ဝင်ရှိသူတွေနဲ့တွေ့ဆုံပြီးယူကရိန်းစစ်ပွဲကိုဘယ်လိုဆက်လက်လုပ်ဆောင်မလဲဆိုတာကိုဆွေးနွေးတဲ့တစ်ချိန်တည်းမှာပဲယူကရိန်းရဲ့အခြေခံအဆောက်အဦတွေကိုမစ်ဆိုင်းဒုံးတွေနဲ့ဆက်လက်ပစ်ခတ်နေတာဖြစ်ပါတယ်။ဗြိတိသျှထောက်လိုင်းရေးဌာနကပြောဆိုရမှာတော့ဒီအပိုင်းယူကရိန်းရဲ့အခြေခံအဆောက်အဦတွေကိုရုရှားတာဝန်ပစ်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်မှုအနည်းငယ်တိုးမြင့်လာတယ်လို့ပြောဆိုပါတယ်။ရုရှားကပစ်ခတ်ခဲ့တဲ့ဒုံးကြီးတွေထဲမှာလေကြောင်းနဲ့ရေကြောင်းကနေပစ်ခတ်ခဲ့တဲ့ cruise missile ဒုံးတွေပါဝင်တယ်လို့အီရန်ကပေးပို့ထားတဲ့ UAV drone ဒုံးကြီးတွေလည်းပါဝင်တယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းကိုနောက်ထပ်လုံခြုံရေးဆိုင်ရာအကူအညီတွေပေးပို့ရှိတယ်လို့အမျိုးသားလုံခြုံရေးကောင်စီအရာရှိတဦးဖြစ်တဲ့ John Kirby ကတောက်ကြနေတော့က VOA နဲ့တွေ့ဆုံမေးမြန်းကမ်းမှပြောဆိုခဲ့ပါတယ်ခင်ဗျာ။
အမေရိကန်မျိုးသားလုံခြုံရေးနဲ့လူခွေဆိုင်ရာစိုးရိမ်စရာဖြစ်တဲ့အတွက်တရုတ်နည်းပညာကုမ္ပဏီ36ခုကိုထုတ်ကုန်ပိတ်ပင်တဲ့ blacklist စီးရင်နဲ့အမေရိကန်ကုသရေးဝန်ကြီးဌာနကထည့်သွင်းလိုက်ပါတယ်။ထုတ်ကုန်ပိတ်ပင်တဲ့စီးရင်နဲ့ကြာတာရင်းတွေကထည့်လိုက်တဲ့တရုတ်ကုမ္ပဏီတွေထဲမှာတရုတ်ကဒီကွန်ပျူတာ chip တွေထုတ်တဲ့အကြီးဆုံးကုမ္ပဏီတစ်ခုအပါအဝင်လေယာဉ်ပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီတွေဓာတုဗေဒပစ္စည်းနဲ့ကွန်ပျူတာအစိတ်အပိုင်းထုတ်လုပ်တဲ့ကုမ္ပဏီတွေပါဝင်ပါတယ်။အမေရိကန်ရဲ့စစ်ဖက်နဲ့ထောက်လိုင်းရေးဆိုင်ရာနည်းပညာတွေတရုတ်နိုင်ငံကိုတင်ပို့လို့မရအောင်လှုံ့ဆော်လိုက်တာဖြစ်ပါတယ်။ဒီတရုတ်ကုမ္ပဏီတွေနဲ့စီးပွားရေးလုပ်မဲ့အမေရိကန်ကုမ္ပဏီမှန်သမျှထောက်ကုတ်လိုင်းစင်ညှင်းပယ်ခံရနိုင်ပါတယ်။တခြားနိုင်ငံတွေမှာအခြေစိုက်တဲ့ကုမ္ပဏီတွေအနေနဲ့လည်းပိတ်ပင်ထားတဲ့နည်းပညာတွေတရုတ်နိုင်ငံစီမရအောင်ထည့်သွင်းအသုံးပြုတာမျိုးကိုရှောင်ရှားရမှာဖြစ်ပါတယ်။အထူးသဖြင့်နောက်ဆုံးပေါ်ကွန်ပျူတာ chip နည်းပညာနဲ့အတန်ထက်မြန်တဲ့လက်နက်နည်းပညာတွေကိုတရုတ်စစ်တပ်ကမရနိုင်အောင်လို့အမေရိကန်ရဲ့အားထုတ်ဆောင်ရွက်မှုအဖြစ်အကဲခတ်တွေကသုံးသပ်ပါတယ်။တရုတ်နိုင်ငံထုတ် semiconductor တွေကိုကမ္ဘာနိုင်ငံတော်တော်များများမှာအထူးကမိခိုအားထားနေရချိန်မှာအမေရိကန်ကဒီပစ္စည်းတွေနဲ့အစင်းမြင့်နည်းပညာတွေနိုင်ငံတွင်းမှာထုတ်လုပ်နိုင်ဖို့အတွက်ဘိုင်ဒန်အစိုးရကအရှိန်မြှင့်ဆောင်ရွက်နေပါတယ်။အမေရိကန်ကတရုတ်ကုမ္ပဏီ36ခုကိုထုတ်ကုန်ပိတ်ပင်တဲ့ blacklist စာရင်းနဲ့ထည့်ခဲ့တဲ့အပေါ်တရုတ်အစိုးရကပြင်းပြင်းထန်ထန်ကန့်ကွက်တယ်လို့အစိုးရပိုင်းရှင်းဟွာသတင်းမှဖော်ပြခဲ့ပါတယ်။
အီရန်နိုင်ငံမှာထောင်ထဲချပြီးဖမ်းဆီးထားတဲ့ဆန္ဒပြသူတွေကိုပြန်လွှတ်ပေးဖို့နဲ့တေရန်ပေးကွက်မြတ်တာတွေကိုရပ်တန့်ဖို့အီရန်နိုင်ငံရဲ့အရေးပါတဲ့အထိုက်ခံဆွန်နီဘာသာရေးခေါင်းဆောင်ကတောက်ကြနေမှတိုက်တွန်းလိုက်ပါတယ်။ဖမ်းဆီးထားတဲ့အထက်ကဆန္ဒပြသူနှုတ်ကိုအီရန်အစိုးရကကြိုးပေးကွက်မြတ်ခဲ့ပြီးနောက်ထပ်တေရန်စီရင်ခံရနိုင်တဲ့အန္တရာယ်ရှိသူ26ဦးရှိနေတယ်လို့ Amnesty International နိုင်ငံတကာလူနေချမ်းသာကွင်းအဖွဲ့ကြီးကထုတ်ပြန်ထားပါတယ်။စက်တင်ဘာလအတွင်းက Islamic ခေါင်းစည်းပွားကို စနစ်တကျမချုံတဲ့အတွက်ဆိုကဖန်စီခံခဲ့ရတဲ့အသက်22နှစ်အရွယ်အမျိုးသမီးမာရှာအမ်နီသေဆုံးမှုအပေါ်မကျေနပ်ရကစတင်ခဲ့တဲ့အစိုးရစန့်ကြီးဆန္ဒပြပွဲတွေအီရန်နိုင်ငံမှာဖြစ်ပေါ်နေတာလေ့လာရှိသွားပြီဖြစ်ပါတယ်ဒီဆန္ဒပြပွဲတွေဟာ1996နှစ်ကစတင်ခဲ့တဲ့ရှီးယားမွတ်စလင်အများစုကြီးစုတဲ့အစ္စလာမစ်အစိုးရအတွက်
တမိုင်းတလျှောက်အကြီးမားဆုံးစိန်ခေါ်မှုဖြစ်ပါတယ်အော်တိုဘာလ26ရက်နေ့ကစာနာပြသူစတူဦးကိုတည်တံပေးခဲ့ပြီးနောက်ထပ်15ဦးကိုလည်းပြင်းထန်တဲ့ဆွဆွဲချက်တွေနဲ့ဆွဆွဲထားပါတယ်ပြီးခဲ့တဲ့တောက်ကြနေ့တုန်းကတော့အီရန်နိုင်ငံတောင်ပိုင်း
Sustainable Blue Chisholm ပြည်နယ်မြို့တော်မှာရာနဲ့ချီတဲ့သူတွေဆန္ဒပြချိတက်ခဲ့ပါတယ်။ထွက်တဲ့လူမှုကွန်ရက်ကဂျာတာရေးနေတုန်းကပိတ်ခဲ့တဲ့သတင်းတောက်တွေရဲ့အတွက်အကောင့်တွေကိုပြန်ဖွင့်ပေးမယ်လို့ကုမ္ပဏီပိုင်ရှင် Elon Musk ကြောင့်သတင်းတောက်တွေကသတင်းဖော်ပြခဲ့ကြပေမဲ့အီလွန်မတ်စ်ရဲ့ကိုယ်ပိုင်ချက်လီရင်ဗန်နီယာရောက်နေတဲ့ဆိုတာမျိုးကိုတော့အတိအကျဖော်ပြခဲ့ကြခြင်းမရှိပါဘူး။အက်အီလွန်ချက်ဆိုတဲ့အကောင့်ကသူ့ကိုယ်ပိုင်ချက်လီရင်ရှိတဲ့နေရာကိုအချိန်နဲ့တပြေးညီဖော်ပြနေတဲ့အကောင့်ဖြစ်ပါတယ်။အဲ့ဒီအကောင့်ကိုတော့ Twitter
ကပိတ်ပစ်ခဲ့ပါတယ်ရှင်။ဗီအိုအမေရိကန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ10:00 နာရီထိ5.25kHz 15539တုံညာ5.25kHz 8.83kHz 9.33ကိုတုံးတုံးငါးတို့ဖြင့်
စနေတနင်္ဂနွေမှာပိုင်းလက်မီတာ190kHz 15590ကိုပြထုတ်လွှင့်ပေးနေပါတယ်ရှင်။ဖီအိုရဲ့စနေနေ့ညဘက်သတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်။ကုလသမဂ္ဂမှာမြန်မာအမြဲတမ်းကိုယ်စားလှယ်ပြတ်တမ်းမတ်ကြီးဦးကျော်မိုးထွန်းကိုနောက်ထပ်တစ်နှစ်ဆက်ထားဖို့ကုလသမဂ္ဂအထွေထွေညီလာခံက ဒီဇင်ဘာလ16ရက်နေ့တောက်ကြနေမှာအတည်ပြုလိုက်ပါတယ်။ဒီကနေ့ဆက်ခွန်တဲ့ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံအစည်းအဝေးမှာအတည်ပြုလိုက်တာဖြစ်ပါတယ်။တန်အမတ်ကြီးဦးကျော်မိုးထွန်းကိုအမြဲတမ်းကိုယ်စားလှယ်အဖြစ်ဆက်လက်ခံထားဖို့ဆုံးဖြတ်ချက်မူကြောင်းကိုခရစ်တန်ရှယ်ကော်မတီကဒီဇင်ဘာလ12ရက်နေ့အစည်းအဝေးမှာမဲခွဲခြင်းမရှိဘဲဆုံးဖြတ်ခဲ့တဲ့အကြောင်းကော်မတီဥက္ကဋ ဒီမိုကရေစီလိုလားသူတွေဘက်ကရည်ရွယ်ချက်ပါတယ်စစ်ကောင်စီကတော့ဦးကျော်မိုးထွန်းကိုနိုင်ငံတော်တည်ဆောက်ဖို့အဖြစ်ဆွဲပြီးသူ့နေရာမှာစစ်ကောင်စီလိုလားသူတွေအစားထုတ်ဖို့ကြိုးပမ်းခဲ့တာကြောင့်ခရစ်တန်ရှယ်ကော်မတီကအခုလိုဆုံးဖြတ်ပေးခဲ့တာဖြစ်ပါတယ်
ကိုဗစ်ဒီပြူလူနာတွေပြန်လည်မြင့်တက်နေတဲ့တရုတ်နိုင်ငံကစီးပွားရေးအခြေအကျကြားရဲရှန်ဟိုင်းမြို့ကြီးမှာမူဂျိုကျောင်းနဲ့သူငယ်တန်းကျောင်းအားလုံးကိုစီဇန်ပါ19ရက်တနင်္လာနေ့ကစတင်ပြီးတော့ပိတ်ပင်ထားဖို့အတွက်ရှန်ဟိုင်းပညာရေးဘျူရိုကဒီကနေ့စနေနေ့မှာညွှန်ကြားချက်ထုတ်လိုက်ပါတယ်။မူလတန်းအလဲတန်းနဲ့အထက်တန်းကျောင်းတွေကအတန်းအများစုကိုလည်းအွန်လိုင်းကနေသင်ကြားဖို့ပြောထားပါတယ်။တ Joga lekana pintan ma, seyon de la jabo, taitonivare. Beijing bureau maro, nakanga teare, covet shuzego, jamai dawin shiduriga, covet apche gagwe si and in it, canis in ima te binivare, sanabia murija, soya lockdown tamachari apawe, tinsa de covet siganigo, bigger at limba ma pitch or bigger be there now, gofe gagwe si to a season regule, don't abbe lonivare, to the pier, tajiwe uri, joga can shidurigo, gagwe si tobo, taitonivare.
Philippine နိုင်ငံရဲ့ Communist Party ခေါင်းဆောင် Jose Maria Sison ဟာ Netherlands နိုင်ငံမှာတောက်ကြနေကကွယ်လွန်သွားပြီလို့ Party တာဝန်ရှိသူတွေကစနေနေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ပြီးပြောဆိုလိုက်ပါတယ်။ Sison ဟာ Philippine Communist Party ကိုတည်ထောင်သူဖြစ်ပြီးကွယ်လွန်ချိန်မှာအသက်83နှစ်ရှိပြီဖြစ်ပါတယ်။ဘာယောဂာနဲ့ကွယ်လွန်နေဆိုတာကိုတော့အသေးစိတ်ဖော်ပြထားခြင်းမရှိပါဘူး Philippine Communist Party PCP ကို1968ခုနှစ်ဒီဇင်ဘာလမှာစတင်ထူထောင်ခဲ့တာဖြစ်ပြီးပါတီရဲ့လက်နက်ကိုင်တပ်ဖွဲ့အဖြစ်ပြည်သူ့တပ်မတော် PNA ကို NPA ကိုထူထောင်ခဲ့ပြီးလက်နက်ကိုင်လှုပ်ရှားခဲ့ပါတယ် NPA နဲ့အစိုးရတပ်ဖွဲ့တွေအကြားတိုက်ပွဲတွေပဋိပက္ခတွေဖြစ်ပွားခဲ့တာကြောင့်အနည်းဆုံးလူ4000လောက်သေဆုံးခဲ့ပါတယ် Communist Party ကောင်းဆောင် Jose Sison ဟာအာနာရှင်သမ္မတမာကိုစ်လက်ထက်မှာဖမ်းဆီးထောင်ချခံခဲ့ရပြီး1986ခုနှစ်မာကိုစ်ပြုတ်ကျပြီးနောက်အကျဉ်းတောင်ကနေပြန်လည်လွတ်မြောက်ခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးဥရောပတိုက်မှာတွားရောက်နေထိုင်ခဲ့တာဖြစ်ပါတယ်။2002ခုနှစ်မှာတော့သူ့ကိုအမေရိကန်အစိုးရကအကြမ်းဖက်သမားစီရင်သွင်းပြီးခီးသွားလာခွင့်ကိုပိတ်ပင်ခဲ့ပါတယ
်။ကမ္ဘာဖလားတတိယနေရာလူပွဲကအခုမှကြာခဲ့မြန်မာစံတော်ချိန်9နာရီခွဲမှစတင်တော့မှာဖြစ်ပါတယ်။ကာတာနိုင်ငံကာလီဖာ International ကွင်းမှာခရိုအေးရှားအသင်းနဲ့မော်ရိုကိုအသင်းတို့ကစားကြမှာပါ။ခရိုအေးရှားအသင်းက2018ကမ္ဘာဖလားတုန်းက Final မှာပြင်သစ်အသင်းကိုရှုံးခဲ့ပြီးတော့ဒုတိယနေရာရခဲ့တဲ့အသင်းဖြစ်ပါတယ်။မော်ရိုကိုအသင်းကလည်းကမ္ဘာဖလားပွဲတွေမှာ Semi Final အထိပထမဆုံးတက်ခဲ့တဲ့အာဖရိကတိုက်ထဲကအာရပ်နိုင်ငံတစ်ခုဖြစ်ပါတယ်။အခုပွဲဟာခရိုအေးရှားအသင်းကနံပါတ်10လူကာမော်ဒရစ်နောက်ဆုံးကစားတဲ့ကမ္ဘာကဖလားပွဲဖြစ်ကောင်းဖြစ်နိုင်ပါတယ်။2016ကမ္ဘာဖလားဒီကမှာ2006ခုနှစ်ကမ္ဘာဖလားပွဲကစလို့အခု2022အထိခရိုအေးရှားအသင်းအတွက်ကစားခဲ့တဲ့ဒီလူကာမော်ဒရစ်ကိုဘောလုံးသမိုင်းမှာအကောင်းဆုံးကွင်းလှည့်ကစားသမားတစ်ယောက်ဖြစ်နေဖော်ပြပြောဆိုခဲ့ပါတယ်။နိုဝင်ဘာလ20ရက်နေ့ကစတင်နေတဲ့2022ကမ္ဘာဖလားပွဲရဲ့နောက်ဆုံးဘောလုံးပွဲကိုတော့နှစ်ဖန်တနည်းနည်းမှကစားကြမှာပါ။လက်ရှိကမ္ဘာဖလားချန်ပီယံပြင်သစ်အသင်းနဲ့အာဂျင်တီးနားအသင်းတို့ကစားကြပါလိမ့်မယ်။ပြင်သစ်အသင်းအနေနဲ့ကမ္ဘာဖလားကိုဆက်ယူထားနိုင်ဖို့ကြိုးစားမှာဖြစ်တယ်လို့ဘောလုံးအကျော်အမော်လီယိုနယ်မက်ဆီရဲ့အာဂျင်တီးနားအသင်းကလည်းတတိယအကြိမ်ကမ္ဘာဖလားရနိုင်ဖို့အကြိမ်အနည်းကစားမယ်လို့မျှော်လင့်ရပါတယ်။ပြင်သစ်အသင်းရဲ့နောက်ဆုံးနောက်တန်းကစားသမားတွေဖြစ်တဲ့ဥပါမေဂါနိုဗရန်ကိုတာကိုနာတီအပါအဝင်ကစားသမား၅ယောက်နေမကောင်းဖြစ်နေကြပါတယ်ရှင
်။ထိတဲ့ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုကိုစောမိုးကြောင့်နဲ့မတ်ဆုမြတ်မွန်တို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေနဲ့တပတ်အတွင်းသတင်းစူးစီးမှုတွေကိုတင်ဆက်ပေးသွားမှာပါအရင်ဆုံးတော့ဒီမိုကရေစီလူခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမတိုင်ခင်စနေနေ့ရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာနိုင်ငံတဝန်းကလူခွင့်ရင်းအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အစည်းအဝေးကိုနားဆင်ကြရအောင်ပါဒီတစ်ပတ်မှာတော့ Digital စနစ်ကြောင့်နိုင်ငံကူးလက်မှတ်ရဖို့ခက်ခဲနေတဲ့အကြောင်းနားဆင်ရမှာဖြစ်ပါတယ်စစ်ကောင်စီက Passport နိုင်ငံကူးလက်မှတ်တွေကို Digital စနစ်အဖြစ်ပြောင်းလဲချိန်ကစလို့နိုင်ငံကူးလက်မှတ်ရနိုင်ဖို့ပိုခက်ခဲသွားတယ်လို့ကိုရိုင်းလျှောက်ထားသူတွေကပြောကြပါဗျ။အထူးသဖြင့်တိုင်းရင်းသားတွေနဲ့ဘာသာခြားတွေအတွက်အခက်အခဲကြုံနေကြရတဲ့အကြောင်းဒုအတန်အစီအစဉ်မှာတင်ပြထားပါဗျ။ဒီအစီအစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားပါဗျရှင
်ตัวชัดเต็มไล่ไปเนี่ยโลว่าไม่เอาพี่พี่รู้สิงทางานรีคลาสเนี่ยแหละก็ตัวก็ชัดตันตูราเนาะเนี่ยใช่ป่ะ
ဒီစိုးရိမ်ကြောင်းလန့်မှုတွေအပြည့်နဲ့ကျွန်တော်တို့ဟိုလွတ်လပ်ခွင့်တွေဆုံးရှုံးပြီးတော့စိုးရိမ်ကြောင်းလန့်မှုတွေနဲ့ပဲနေထိုင်ရမယ့်လူ့အခွင့်အရေးတစ်ခုဖြစ်အောင်ဒါတို့စနစ်တကျနဲ့ဒါဟိုလှုပ်ဆောင်နေရပါတော့
ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းမြန်မာနိုင်ငံရဲ့အစိုးရအသီးသီးကနိုင်ငံသားစီစီရေးကပြားတွေနဲ့တကောင်စီရင်တွေကို Digital စနစ်ပြုလုပ်ဖို့ဆွေးနွေးခဲ့ကြပြီးနိုင်ငံသားတွေအကြားပုံမကောင်းမွန်စေချင်တာဖြစ်တယ်လို့ဆိုကြပါတယ်။ဒီလုပ်ငန်းစဉ်ကိုစစ်ကောင်စီကအရှိန်မြှင့်လှုပ်ဆောင်ခဲ့ပါတယ်။ဒါပေမဲ့နိုင်ငံသားတွေဆိုတာဘယ်သူတွေကိုဆိုလိုတာပါလဲ။စစ်ကောင်စီရဲ့ရည်ရွယ်ချက်အစစ်အမှန်ကဘာပါလဲ။ပြီးတော့ဒီကိုရေးကိုတာအချက်လက်အားလုံးကို digital အဖြစ်ပြောင်းလဲလိုက်ရင်ဘလို့တည်ရမှုတွေရှိနိုင်ပါတည်းမင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တွေတို့ကတင်ဆက်ကြာဖြစ်ပါတယ်လုံခြုံရေးအခြေအနေကြောင့်ဆောင်းပါးအတွင်းကနာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်
ကိုစီကမြန်မာနိုင်ငံမှာတည်ကြတဲ့အလုပ်တစ်ခုရှိနေတဲ့အစိုးရဝန်ထမ်းတဦးဖြစ်ခဲ့ပါတယ်။အခုတော့သူကထိုင်းနိုင်ငံမှာတရားမဝင်နေထိုင်နေပါတယ်။ကိုစီကမြန်မာနိုင်ငံစစ်အာဏာသိမ်းမှုကိုစန့်ကျင်ကြောင်းပြသတဲ့အနေနဲ့ 2021ခုနှစ်မှာအာဏာဖီဆိုင်ရေးလှုပ်ရှားမှုတွေပါဝင်ခဲ့ပါတယ်2022ခုနှစ်မှာတော့ထိုင်းနိုင်ငံကိုသွားနိုင်ဖို့သူ့ရဲ့နိုင်ငံကူးလက်မှတ်ကိုတက်တန်းတိုးဖို့ဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့သူ့အိမ်မက်ဟာအချင်းကြီးဖြစ်တယ်ဆိုတာမကြခင်မှာသိလိုက်ရပါတယ်။စစ်ကောင်စီလက်အောက်မှာရှိနေတဲ့ဝင်ကြီးဌာနတွေက CDM ဝန်ထမ်းတွေရဲ့စာရင်းတွေကိုအချင်းချင်းမျှဝေထားကြပါတယ်။စာရင်းတွေကိုနိုင်ငံကူးလက်မှတ်ထုတ်ပေးရေးယုံတွေနဲ့လေးစိတ်ကလူဝင်မှုကြီးကြပ်ရေးယုံတွေကိုပါပေးပို့ထားပြီးသားဖြစ်ပါတယ်။ပို့ဆိုးတာကကိုရီးကိုရာအချက်လက်တွေအားလုံးကဒီဂျစ်တယ်စနစ်နဲ့ထည့်သွင်းထားပြီးသားဖြစ်နေပါတယ်
။ဟိုဟာလေးလေးကထပ်ပေါ်ကျွန်တော်စူးစမ်းဘူးလေပေါ့နော်။ကျွန်တော်ရှိမှာ2ယောက်တော့ရှိတယ်တော်ပါလေ။သူကလည်းပညာရေးဝန်ကြီးဌာနပါရောဂူပဲ။ရောဂူပေါ့နော်။ဇာတုကရောဂူတော့မှာပါ။အဲ့လိုမျိုးအလုံးမပေးဘူးပေါ့ကျွန်တော်တို့အဲ့လိုမျိုးစီဗီယာဆိုတာနဲ့ကိုမရောဘူးလေ။ဒီတက်ဖို့ရောမှာပိတ်တာတာရှိတယ်။ကျွန်တော်တို့စီဗီယာလစ်တယ်ရှိနေတာဆိုတော့အဲ့လိုအဲတကယ်လို့တက်ဖို့ရောမှာလော့ခဲ့ပြီးရှိနေတော့မှာပဲကျွန်တော်တို့ဒီလေလေးကတော့ဘလို့မှမလွတ်ပါဘူးအဲ့ဒါတော့
2021ခုနှစ်မေလကစပြီးစစ်ကောင်စီကနိုင်ငံတော်နိုင်ငံသားစစ်စီရေးကတ်ထုတ်ပေးခြင်းနိုင်ငံသားစစ်စီရေးကတ်နဲ့တကောင်စင်းတွေကို digital စနစ်နဲ့ကူးပြောင်းဖို့တန်ခင်းစီမံကိန်းကိုစတင်ခဲ့ပါတယ်2022ခုနှစ်ဇွန်လမှာတော့လူတဦးချင်းစီရဲ့နိုင်ငံသားစစ်စီရေးကတ်ပေါင်း52တန်းကို digital စနစ်နဲ့ပြောင်းလဲပြီးဖြစ်ကြောင်းကြေညာခဲ့ပါတယ်ဒါပေမဲ့အဲ့ဒီမတိုင်ခင်ကတည်းကနိုင်ငံကူးလက်မှတ်အသစ်ပြုတ်လောက်တာဒါမှမဟုတ်တက်တန်းတိုးတာလုပ်မဲ့သူတွေကနိုင်ငံကူးလက်မှတ်ရုံးကိုမသွားရောက်မီမှာအွန်လိုင်းကနေ QR code ရက်ချင်းယူထားဖို့လိုအပ်ကြောင်းကြေညာခဲ့ပါတယ်။မြန်မာလူအခွင့်အရေးလှုပ်ရှားသူနီကီဒိုင်းမွန်ကစစ်ကောင်စီကဒီစနစ်ကိုသူတို့ရဲ့အကျိုးစီးပွားအတွက်ဆောင်ရွက်တာဖြစ်တယ်လို့ဒုအတန်ကိုပြောကြားခဲ့ပါတယ်
။ဟိုကနေပြီးတော့ကြိုးကန်ပြီးတော့လူတွေကိုစောင့်ကြည့်တယ်။သူတို့ရှိမှာဒီ blacklist လို့ခေါ်တယ်ပေါ့နော်ဒီဟိုအမီပြက်သူတို့ကတော့ဒီစောင့်ကြည့်စင်ရင်ပေါ့နော်ဒီပြည်သူတွေထဲမှာဘယ်သူတွေက active list တွေလဲဘယ်သူတွေကလူခင်လှူရှားတဲ့လူတွေလဲဘယ်သူတွေကနိုင်ငံရေးသမားတွေလဲဆိုစောင့်ကြည့်တဲ့စင်ရင်တွေသူတို့ဖန်တီးထားပြီးတော့အရင်တော့လည်းစောင့်ကြည့်တယ်ခုကြတော့နည်းပညာတွေမြန်မာလာတဲ့အခါကျတော့သူကဒီ digital ties လောက်လိုက်တော့ပေါ့နော်ဒီ digital နည်းပညာတွေနဲ့စောင့်ကြည့်ဖို့ကြိုးစားတာပေါ့အဲ့တော့ပြည်သူတွေအဓိကဆုံးရှုံးတာပြည်သူတွေကမလွတ်လပ်တော့ပေါ့နော်အချိန်ပြည့်ကျွန်တော်တို့ကြောက်လန့်နေရမယ
်မနှွေးတယောက်ကတော့သူ့ရဲ့လွတ်လပ်စွာခရီးသွားလာခွင့်နဲ့ဆုံးရှုံးသွားပါတယ်သူမရဲ့နိုင်ငံသားစီစီရေးကတ်မှာမြန်မာအိန္ဒိယမွတ်စလင်ဆိုပြီးတစိကတ်ခံထားရတာပါသူ passport အစ်စ်လိုအပ်တဲ့အခါမှာတော့တတန်းတို့ဘုမဖြစ်နိုင်ဘူးဆိုတာသူသိလိုက်ပါတယ်
။ဒီမှာ passport သွားလုပ်တဲ့အချိန်မှာတော့အိုမန်သွားဖို့ပေါ့နော်။သူတို့ကဒီဟိုပါ passport တတန်း၃နှစ်အထက်မှာရှိရမယ်ပေါ့နော်။ဒါ passport က၂နှစ်ပဲရှိတဲ့ခါကျတော့အမှန်တကယ် passport တတန်းတို့ဖို့ကိုလုပ်တဲ့ခါကျတော့ online booking နဲ့မှရမယ်ဆိုတော့ဒီမှာပွဲစားကိုအပ်တယ်ပေါ့။ပွဲစားကြတော့ဘာသာချားလားပေါ့ဆိုတော့ခါကျဟုတ်တယ်ဘာသာချားပေါ့။ဘာသာချားဆိုလို့နေဦးဘာသာချားတွေကလိုရတာရှိတယ်ဆိုပြီးတော့မှဒီမှာကို cancel သွားတယ်ပေါ့။
QR booking စနစ်ကလူတိုင်းအတွက်အလွန်ခက်ခဲပြီးအချိန်ကုန်နေဆိုတာကိုသက်သေပြနေပါတယ်။လူတွေကတော့အမြန်ရလိုစိတ်နဲ့ပွဲစားတွေကိုငွေကြေးပေးပြီးကြိုးစားကြပေမဲ့ရက်ချင်းရဖို့အတွက်တော့ရက်သက်တစ်ပတ်များစွာကြာမြင့်နိုင်ပြီးတော့နိုင်ငံကူးလက်မှတ်ရရှိဖို့ကလည်း၄လလောက်အထိကြာနိုင်ပါတယ်။အရင်ကနိုင်ငံကူးလက်မှတ်ရဖို့က14ရက်လောက်ကြာတတ်ပါတယ်။ဒို့အတန်ကနိုင်ငံကူးလက်မှတ်စနစ်တည်းနဲ့ပတ်သက်ပြီးသက်ဆိုင်ရာဌာနကိုအကြိမ်ကြိမ်ပြောဆိုဖို့ကြိုးစားခဲ့ပေမဲ့အကြောင်းပြန်ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့ဒီဇင်ဘာလ5ရက်နေ့မှာတော့နိုင်ငံကူးလက်မှတ်ထုတ်ပေးရေးယုံကအွန်လိုင်းဘုတ်ကင်စနစ်ကိုအသစ်ပြန်လည်မွမ်းမံနေပြီးလက်ရှိ QR စနစ်ကိုခေတ္တရပ်ဆိုင်းလိုက်တယ်လို့ကြေညာလိုက်ပါတယ်။တချို့သောတိုင်းရင်းသားလူမျိုးစုတွေနဲ့ဗုဒ္ဓဘာသာဝင်မဟုတ်သူတွေအတွက်တော့နိုင်ငံကူးလက်မှတ်ရရှိဖို့ဆိုတာမဖြစ်နိုင်သလောက်ပါပဲ။မပုံနှင်းကတ်တွေကို digital အဖြစ်ကူးပြောင်းလုပ်ဆောင်တာကကန့်သက်ချက်တွေနဲ့ခွဲခြားဆက်ဆံမှုတွေပိုများလာစေပါတယ်။အသက်82နှစ်ရှိပြီဖြစ်တဲ့ဦးမောင်အတွက်ကတော့ဒါကစိုးဝါးတဲ့အကျိုးဆက်တွေဖြစ်လာပါတယ်။သူကနိုင်ငံခြားသွားပြီးအရေးပေါ်ဆေးကုသမှုခံယူနိုင်ဖို့မျှော်လင့်နေခဲ့တာပါ။ဒါပေမဲ့သူ့ရဲ့နိုင်ငံသားစစ်စီရေးကတ်မှာမွန်ဘင်္ဂလီမွတ်စလင်ဘာသာဝင်ဆိုပြီးမှတ်ပုံတင်ထားပါတယ်။မမလွင်ကဥမောင်အတွက်နိုင်ငံကူးလက်မှတ်တက်တန်းတိုးဖို့ကူညီကြိုးစားပေးခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး
။ဟိုကိုသိုးသွားတာအနာမသိငယ်ကာလကပြူရလည်းမရှိဘူး။သူအနာမသိငယ်ကာလကရထားလို့ပေါ့အခုကျမပြောတဲ့ဟို80နဲ့နည်းရှိတဲ့ဥလေးကြီးဟာသူကသူ့ရဲ့ကတ်ဆိုးတက်တာက2023ဇန်နဝါရီမှာပုံမှာဆိုတာသူကအနာမသိငယ်မှာသူကအတုံးခေါက်ချုံနဲ့ရှောက်လို့ရထားတယ်။ ရထားပြီးအခုကျတော့သူက cancer တိတ်ဖို့ပေါ့နော်အဆင့်လေးတိုးတော့ပြရမယ်ဆိုရင်ချိန်မှာသူ့ရဲ့ဖတ်ဆိုတက်တာက6လမှတ်တယ်။အဲအဲ့ဒါကြတော့ခန္ဓာမသိခင်ကတော့3ခေါက်ချိုးနဲ့ mon glass ခန္ဓာလေးထက်တာအဲ့လိုမျိုးရခဲ့တယ်ပေါ့နော်။အဲ့တော့အခုကအနာသိနေတဲ့ချိန်မှာ3ခေါက်ချိုးဒီလေတော့ဖြတ်သိမ်းလိုက်တယ်အဲ့ဒါလုံးဝမရတော့ဘူး။ပြီးလို့ရှိရင်ခန္ဓာလေး glass ပြန်လေဖတ်ဆိုကချက်တန်းထိုးတာတော့ခင်ဗျာထွက်တာ။
အာနာပိုင်းနေရ1992ခုနှစ်မှာတုံးခေါက်ချိုးမှတ်ပုံတင်တွေကိုရက်ဆိုင်ခဲ့ပြီးတော့ပန်းရောင်ကတ်တွေကိုစားထိုးပေးခဲ့ပါတယ်။ဒါပေမဲ့မွတ်စလင်အများစုနဲ့အချို့သောလူအုပ်စုတွေတော့မပါဝင်ခဲ့ပါဘူး။မမလွင်ကရခိုင်ပြည်နယ်ကရိုဟင်ဂျာကျောင်းသားလေးတူကိုပြည်ပပညာသင်ဆုရဖို့ကြိုးပမ်းခဲ့ပေးပေမဲ့အလားတူခွဲခြားဆက်ဆံမှုအတားအဆီးတွေတွေ့ရှိခဲ့ရပါတယ်။အဲ
ရခိုင်ကပေါ့နော်အခုလောလောဆယ်စစ်တွေတက်လို့မှာတက်နေတဲ့သူတို့မှာကအဲ့ဒီစက်တန်းအောင်ကြီးတွေတက်တို့ပေါ့နော်စက်တက်ဖို့တက်ဆိုရင်သူတို့ကပိုင်းအောင်ကနေရတာတက်ပြရဲတဲ့အဲ့တက်တခုနဲ့သူတို့တက်တယ်ပေါ့နော်ဒါပေမဲ့သူတို့လည်းအခုသူများကော်လာခေါ်တယ်လို့ချက်ဖြစ်နေသွားဖြစ်နေဒါပေမဲ့သူတို့မှာကပိုင်းအောင်ကမရှိဘူးနောက်တစ်ခုကဘတ်ဆော့ပိုင်းအောင်ကမရှိတော့ဘတ်ဆော့ကဘယ်လိုမှလုပ်မရအောင်သူတို့ကင်ထားတဲ့စက်တက်လည်းတုံးဖောက်ချိုးလည်းမဟုတ်ဘူးဒါလည်းမဟုတ်တော့ဘတ်ဆော့ကလည်းရှောက်လို့မရအောင်
ကုလသမဂ္ဂလူ့အခွင့်အရေးကွန်ဗင်းရှင်းရဲ့အပိုက်6မှာလူတိုင်းဟာဥပဒေအရလူတဦးအဖြစ်နေရာတိုင်းမှာအတိမတ်ပြုနေပိုင်ခွင့်ရှိတယ်လို့ဖော်ပြထားပါတယ်။ NUG အစိုးရပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကနိုင်ငံသားဖြစ်ခွင့်ကိုမခွဲခြားသင့်ဘူးလို့အခုလိုပြောပါတယ်
။နိုင်ငံသားလက်မှတ်နဲ့နိုင်ငံကူးလက်မှတ်ဆိုတာဒါကိုကြည့်ချင်းအဖြစ်ခွဲခြားမှုကိုဖော်ဆောင်စေတဲ့ခွဲခြားမှုလုပ်ဖို့အတွက်အတိမတ်ပြုတဲ့ကပ်ပြားမဟုတ်ပါဘူး။နိုင်ငံကူးလက်မှတ်ဒီမှာနိုင်ငံသားလက်မှတ်ဒီမှာခွဲခြားမှုဖြစ်စေတဲ့တိုင်းရင်းသားတို့ခွဲခြားမှုဖြစ်စေတဲ့ဘာသာတို့ဒါတွေကိုဖော်ပြလို့တိတ်ကုန်မရှိပါဘူး။ဒါပေမဲ့မြန်မာနိုင်ငံမှာတော့ဒါတွေဖော်ပြတဲ့ကိစ္စတွေရှိနေတယ်။အဲဒီဖော်ပြခြင်းပေါ်မှာမူတည်ပြီးသက်ဆိုင်ရာလူမျိုးသက်ဆိုင်ရာနေရာသက်ဆိုင်ရာဒေသတွေပေါ်မှာမူတည်ပြီးတော့နောက်ထပ်ခွဲခြားမှုဖြစ်စေတဲ့အရာကကျွန်တော်လက်ရှိကြုံတွေ့ရတဲ့ခက်ခဲဖြစ်ပါတယ်။
ဒါဟာဒီဂျစ်တယ်စနစ်ရဲ့အစပဲရှိပါသေးတယ်။လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကဝန်ထမ်းတွေကိုလက်ပွေရာမျက်လုံးစကန်နဲ့မျက်နှာမှတ်မိခြင်းစတဲ့တုပယူလို့မရတဲ့ဇီဝအချက်လက်အမျိုးအစား3မျိုးကောက်ယူဖို့လေ့ကျင့်သင်ကြားထားပြီးဖြစ်တယ်လို့သိရပါတယ်။စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာအဲ့ဒီအချက်လက်တွေကိုနေပြည်တော်မှာရှိတဲ့အစိုးရဝန်ထမ်းတွေစီကနေကနဦးစုဆောင်းထားပြီးဖြစ်တယ်လို့ဆိုပါတယ်။
ကောင်းကောင်းအတုံးချလိုက်ဆိုလို့ရှိရင်ဒါတကယ်ကိုကောင်းမွန်တဲ့စနစ်တစ်ခုဖြစ်မှာမို့လို့အဲ့လိုမဟုတ်ဘဲနဲ့ခုနအလွဲသုံးစားလုပ်ပြီးတော့ခုနသူလုံနေရင်လုံရက်ဒီပဲပြန်ကြည့်မယ်ဆိုလို့ရှိရင်ဒါနီလန်ပေါင်းစုံနဲ့ဒီလိုသူ့ကိုဖိနှိပ်နေရပါဘောလို့ဒီစိုးရင်ကြောင်းလန့်မှုတွေအပြည့်နဲ့ကျွန်တော်တို့ဟိုလွတ်လပ်ခွင့်တွေဆုံးရှုံးပြီးတော့စိုးရင်ကြောင်းလန့်မှုတွေနဲ့ပဲနေထိုင်ရမယ့်လူ့အခွင့်အရေးတစ်ခုဖြစ်အောင်ဒါသူတို့စနစ်တကျနဲ့ဒါဟိုလှုပ်ဆောင်နေရပါဘောလို့ဟောလူနေစုပေါ့နော်ဒီလူမျိုးစုလူနေစုပတ်သက်ဝင်နေပေါ်ကပို့ပြီးတော့သူတို့တက်ကဒီဟိုဟိုအဓိကဒီခွဲခြားဆက်ဆံမှုတွေခုနကဒီ institutionalize လုပ်ထားတယ်ပေါ့နော
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးမယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီးဖရန်ကြီးယာမြန်မာနဲ့ Foundation ဟီဝန်တဲတို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါရရှင်
။ဖရန်ကြီးယာမြန်မာဝိုင်းတော်သားတွေတင်ဆက်ပေးထားတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်။အခုဆက်ပြီးဒီပတ်အတွင်းသတင်းစုစည်းမှုတွေကိုမတင်ဆက်ပေးခင်မှာဥတည်မောင်တန်ဆွေးနွေးတင်ဆက်ပေးထားတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့အခွင့်အရေးတွေမရသေးတဲ့မြန်မာနိုင်ငံကမတန်ဆွမ်းသူတွေအကြောင်းဆွေးနွေးထားတာပါ။မတန်ဆွမ်းသူများဆိုင်ရာနိုင်ငံတကာပဋိညာမှာမြန်မာနိုင်ငံလက်မှတ်ရေးထိုးခဲ့တာဒီဇင်ဘာ9ရက်နေ့မှာ17နှစ်ပြည့်သွားပါပြီ။မြန်မာနိုင်ငံကမတန်ဆွမ်းသူတွေပဋိညာပါအခွင့်အရေးတွေရနိုင်ပါရဲ့လားဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာရွှေမင်းသားဖောင်ဒေးရှင်းမြန်မာရဲ့ဥက္ကဋ္ဌဦးမြတ်သူဝင်းနဲ့ဦးတင်မောင်တန်းတို့ဆွေးနွေးတင်ပြထားတာနားဆင်ပါရှင
်ဒီဇင်ဘာလဟာလူ့အခွင့်အရေးအထိမ့်မှလာလို့ပြောရမယ်ထင်ပါတယ်ဒီဇင်ဘာ10ရက်နေ့ဟာလူ့အခွင့်အရေးနေ့ဖြစ်ပါတယ်2012ခုနှစ်ဒီဇင်ဘာလ9ရက်နေ့မှာမတန်စွမ်းပုဂ္ဂိုလ်များဆိုင်ရာအခွင့်အရေးနိုင်ငံတကာသဘောတူညီချက်ကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးခဲ့ပါတယ်။ဒီပတ်စီစဉ်မှာတော့မတန်စွမ်းသူများရဲ့အခွင့်အရေးနဲ့ပတ်သက်ပြီးဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ဦးမြတ်သူဝင်းဖြစ်ပါတယ်။ Congressional Rights of Persons with Disabilities, Aduapi, CRPD, Lode, Tija, Yamare. So, any the whole to Jijama party, Queen Yeri, Alamu, or General. This is an ani, Jani, that chain drama, go long or general swimming, and Mam Hobau. So, say, Nemaninga, but Tan Swan do it, Diga, Jare, Queen, Nahu, Joba, so ye. I think Nahu are barring Yakim, let's ya.
တရားပြည်တဲ့တရားပြည်ဘသူတို့ပြောနေတဲ့အတူတရားပြည်ထဲမှာကိုပဲစစ်ကာလချင်းနေနဲ့မြေပြင်ချင်းနေရတယ်ကွဲပြားနေတာတွေရှိတယ်ဆရာအဲ့တော့ကျွန်တော်တို့ဒီလက်တွေ့ကြကြလက်ရှိအနေထားအရကျွန်တော်မတန်ရန်တွေတဲ့ခက်ခဲဆုံးရေဆိုင်နေရတဲ့ပထမဆုံးကတော့အလောက်ကိုင်ခွန်းနဲ့ဆိုဦးတဲ့ခက်ခဲနေတယ်ဆရာ လောက်တဲ့ကိုင်တက်တဲ့မတန်ဆွမ်းသူတွေကိုယ်တိုင်မှာကိုပဲအလောက်ကိုင်ခွန်းလန်းတွေကအရန်စင်ခုံမှုတွေကျွန်တော်တို့ကြုံတွေ့နေရတယ်ဒါနံပါတ်1ပါဟုတ်တယ်ဒါခုနကျွန်တော်ပထမဆုံးပြောတာတော့ကြော့အပေါ်ချူနတီစ်ကိုကျွန်တော်ပြောတာပါဒုတိယကတော့ကျွန်တော်တို့ကိုကျွန်တော်တို့ဒီအရေးတွေမြန်မာဘုရားကျွန်တော်တို့မှာဟိုဖန် ဆန်းဆောင်နိုင်မှုတဲ့ကျွန်တော်တို့မှာအခွင့်အရေးမရှိဘူးဖြစ်နေတယ်။အဲဒါဆက်ထက်ပဲနံပါတ်3ကတော်တော်များများလို့ပြောရလိမ့်မယ်ဆရာ။ခုနလုံလိုက်ကိုင်နိုင်ငံရှိတဲ့လုံတဲ့ကိုင်တက်တဲ့ဆိုတဲ့မတန်ဆန်းတွေရှိတယ်လို့အတော်များများကတော့လောဖို့ကိုင်ကိုခက်ခဲပြီးအများကြီးရှိတဲ့ပြင်းထန်တဲ့မတန်ဆန်းတွေဝေးလံသေးတာတွေစတဲ့ဖြစ်အမျိုးမျိုးရှိနေတဲ့မှာရှိတဲ့မတန်ဆန်းတွေတွေ့ကြတယ်။အ တွေပဲကျွန်တော်တွေ့ရတယ်ဆရာဒါနံပါတ်3နေနံပါတ်4ကတော့ကျွန်တော်ကျမဆောင်းဆောင်းမှုအရင်နေနေတယ်လို့ကျွန်တော်ပြောချင်တယ်ဆရာနောက်ဆုံးတစ်ချက်အရေးလက်ကြည့်ရဲဒါရှေ့၄ချက်ရင်းကြည့်လို့ပြောတာမဟုတ်နောက်ဆုံးတစ်ချက်ကကျွန်တော်တို့မှာ social security မရှိတယ်လို့ခံစားနေရဆရာမြန်မာနိုင်ငံမြန်မာမျိုးပုံမှန်အမိကြီးမျိုးထိုင်ကြတဲ့မတန်ငန်းသူတွေအများစုကတော့လူမှုဆိုလုံးလုံးကြီးရရှိတယ်လို့ကျွန်တော်တို့သိမခံစားရအောင်ဖြစ်ဒါတော်တော်အရင်ကြီးကြည့်ပါဆရာအဲ့ငါချက်ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့2017ခုနှစ်ခရဲကသူတို့ဒီနိုင်ငံတကာဘောဓုစာချုပ်ကိုလက်မှတ်ထိုးခဲ့တာဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့တွတ်တော်နှစ်ဆက်ရှိခဲ့တယ်လို့ပြောလို့ရပါတယ်ဆိုတော့ဆယ်နှစ်ဆိုတဲ့အချိန်ကာလဟာဒီဒုခွင့်ရတရားဖြစ်ပေါ်တိုးတက်လာအောင်လုပ်မယ်ဆိုလို့ရှိရင်အစိုးရတွေအနေနဲ့တွတ်တော်တွေအနေနဲ့အတော်တန်လုပ်လို့ရတဲ့အချိန်ကာလလို့ပြောလို့ရနိုင်မယ်ထင်ပါတယ်ဆိုတော့အဲ့ဒီသဘောတူညီချက်ရာဘာဥပဒေတွေကိုမြန်မာနိုင်ငံကလုပ်နိုင်ခဲ့တယ်လဲပဒါဆောင်သူတွေရဲ့အခွင့်အရေးအတွက်ဥဆောင်လှုပ်ရှားနေတဲ့သူတယောက်နေနေနဲ့ပေါ့နော်။ဒါဥမြတ်သူဝင်အနေနဲ့အားရပါရဲ့လားခင်ဗျ။
အဲ့တော့ CRVD ကိုလက်မှတ်ထိုးထားပြီးတဲ့အတွက်ကြောင့်ကျွန်တော်တို့တိုင်းပြည် redefine လုပ်ထားပြီးတဲ့အတွက်ကြောင့်ကျွန်တော်တိုင်းပြည်မှာဥပဒေတစ်ခုပေါ်ပေါက်လာတယ်။ဒါ2015တုန်းကပေါ်ပေါက်လာတယ်ကျွန်တော်တို့နော်။2015တုန်းကကျွန်တော်တို့အတန်ကန်းညာကြီးခွင့်ရများဆိုင်ရာဥပဒေဆိုတော့ကျွန်တော်တို့ပေါ်ပေါက်လာတယ်ဒါကကျွန်တော်တို့အပြုသဘောကျွန်တော်တို့ကြိုးစွရဲဒါတော့ကျွန်တော်တို့လက်ခံပါတယ်နောက်2019မှာတော့နီးဥပဒေပေါ်ပေါက်လာတယ်ပေါ့နော်အဲ့တော့နီးဥပဒေမပေါ်ပေါက်ခင်ကလည်းပဲနီးဥပဒေမပေါ်ပေါက်သေးတဲ့အတွက်ကြောင့်မတန်ငန်းသူတွေရဲ့ခွင့်ရေးဖော်ဆောင်မှုမှာအကန့်အသတ်ရှိတယ်ဖော်ဆောင်မှုအခက်အခဲတွေရှိတယ်ဆိုပြီးတော့လည်းပြောနေကြကျွန်တော်တို့အဲ့ဒီအရာပြောတယ်ဒါပေမဲ့နီးဥပဒေပေါ်ပေါက်လာတဲ့ခါမှလည်းပဲကျွန်တော်တို့ကိုယ်တိုင်ကန်စားရတဲ့အနေအထားအရာချစ်တယောက်ရှိမှုအားနည်းတယ်လို့တော့ကျွန်တော်မြင်ရောင်းတယ်ကျွန်တော်တို့ကိုဒါတွေလုပ်ပေးထားပါတယ်ဆိုပြီးတော့เจ้าညာတွေတစ်ခုအနေနဲ့အဲထက်သွင်းပေါ်ပြဖို့လောက်တာတာလောက်ပဲအဲဥပဒေတွေရွေးဆဲခဲ့တယ်လို့ကျွန်တော်တို့ထင်တယ်ပူပေါင်းဆောင်ရွက်ခဲ့ကြပြီပေါ်ပေါက်လာပြီးနောက်ပိုင်းမှာလည်းပဲဥပဒေအာဏာတက်ရောက်မှုကကျွန်တော်တော်တော်လေးကိုမေးမွန်းထုတ်ဆရာရှိတယ်ဘာရေးပြမှာတကယ်လက်တွေ့အကောင့်တွေပေါ်တဲ့ခါမှာမတန်မြန်သူတွေရဲ့ဥပဒေကျွန်တော်2015ဥပဒေနဲ့2019နေ့ဥပဒေပေါ်မှာ အာဏာတက်ထားမှုနည်းတယ်လို့ကျွန်တော်တို့ခံစားရတ
ော့ဟုတ်ကဲ့ဒီလိုနိုင်ငံတကာသဘောတူညီချက်တွေကိုအကောင့်ထဲပေါ်ဖို့အတွက်ပေါ့နော်ကျွန်တော်တို့ဆိုင်းယာအစိုးရအဖွဲ့တွေကို NGO တွေကနေပါစော်စီရတာတွေရှိပါတယ်ဆိုတော့ဒီလွတ်တော်နှစ်ရက်နော်နိုင်ငံရေးပါတီနှစ်ခုမတူတဲ့နိုင်ငံရေးပါတီနှစ်ခုနဲ့လဲဒါမြတ်သူဝင်တို့ဆက်ဆံခဲ့ရမယ်လို့ထင်ပါတယ်အဲ့ဒီလိုစော်အစွေဆိုတော့ဘယ်လိုများဖွာတယ်လဲအတွေ့အကြုံကဘယ်လိုရှိခဲ့တယ်လဲခင်ဗျာ
ခုနကကျွန်တော်ပြောခဲ့တယ်မတန်ဆွမ်းသူတွေရေးကိုငါတို့စိုးရတဲ့ထက်မှာအဲထက်သွင်းစဉ်းစားပါတယ်လို့ပြောဖို့တော့သူတို့ရပါတယ်အဲဒီအတွက်သူတို့ credit တော့ရပါတယ်ထက်သွင်းစဉ်းစားပါတယ်လို့ပဲကျွန်တော်ပြောတာနော်ထက်သွင်း account ထဲပို့ဖို့မှာရင်းအားနေအပြုသဘောကတော့သူနားထောင်တယ်နားထောင်တယ်နောက်တစ်ခါကျတော့ပြောနေကြတဲ့ကလုံးတစ်ခုပေါ့ကျွန်တော်တို့တန်းပြာဖွင့်လို့တိုးတက်စေနိုင်ရင်အပြောင်းလဲတွေအများကြီးလုပ်အောင်မှာအပြောင်းလဲအများကြီးတွေကြားထဲမှာမတန်ဆွမ်းရေးကိစ္စကကျွန်တော်တို့ထည့်သွင်းတော့ဆောင်ရွက်ပါမယ်ဆိုတဲ့သဘောတရားလောက်ပဲပြောတယ်အမှန်နဲ့ကျွန်တော်လက်ခံပါတယ်ကျွန်တော်တန်းပြာမအများကြီးကျွန်တော်တော့ဆောင်ရွက်စရာရှိတဲ့ခါမှာဒါတွေပြီးကမှမတန်ဆွမ်းရေးထည့်သွင်းဆောင်ရွက်မယ်ဆိုရင်တော့အရင်နောက်ကျသွားတယ်ပြင်ဒါတန်းပြာတယ်လေဖွင့်လို့တိုးတက်ဖို့မှာနောက်နေသွားလိမ့်မယ်ဆိုတာကျွန်တော်များထောက်ပြတယ်ဟိုနိုင်ငံရေးသဘောပဲပြောရမလားဒီပလိုမစီဆန်ဆန်ပဲလားပြောရမလားတော့မသိဘူးသူတို့တော်တော်တော့နားထောင်နေဆိုတာ listen ကြောတာနော် implement လုပ်တဲ့အပိုင်းမှာတော့ကျွန်တော်တို့စဉ်းစားကြရှိတယ်များသောအားဖြင့်ကျွန်တော်တို့လွှမ်းမိုးနေတာက charity မတန်ဆွမ်းသူတွေရေကိုတနာလို့ဂယုဏတက်တဲ့အနေနဲ့ဆောင်ရွက်ပေးရမယ်ဆိုတဲ့အမြင်လောက်ကိုပဲကျွန်တော်တို့တွေ့ရတယ်။အဲ့ဒါတော့စိုးရနှစ်ခုလုံးမှာတိတ်ပြီးတော့သူရမှုမရှိဘူး။ဒါကြီးအခွင့်အရေးတစ်ခုလုတ်ကိုလုတ်ကိုလုတ်ပြရမယ်။ခြံထားလို့မရဘူး။ခြံမထားတော့ခြံတော့ခြံမထားကိုယ့်ဘက်ကိုကြံခဲ့တာပဲဆိုရင်စင်ကြေပေးဖို့လည်းအဆင်မပြေဘူး။မကြံတော့အောင်မကြံအောင်သူတို့ခြံမထားပဲနဲ့ကျွန်တော်ခေါ်ရမယ်ဆိုတာသူတို့ပြောပြတယ်။အဲ့တော့အစိုးရနှစ်ခုပိုင်းမှာတော့ဟိုကျွန်တော်တို့ဒီ NLD စိုးရလက်ထက်မှာလေဝန်ကြီးဌာနကနော်ဝန်ကြီးဌာနကPPC ဆောင်ရွက်တာတွေရှိတယ်ဒါပေမဲ့ဝန်ကြီးဌာနချင်းချင်းချိတ်ဆက်မှုဆောင်ရွက်မှုတွေမှာတော့အစိုးရနဲ့ဆက်လို့မအားနိုင်ခဲ့တယ်ကျွန်တော်အစည်းအဝေးတွေတက်တဲ့အခါမှာမြို့သားကော်မတီအစည်းအဝေးတွေတကယ်ကိုကြီးကြီးတွေတဲမှာတော့ဟိုဘယ်လိုကော်မတီတိုက်လိုက်လေးလေးနဲ့ဖက်လင်းတကင်းပြောဆိုတော့ညာလေးပဲအဲ့ဒါတွေကတို့မြေပြင်ပေါ်မှာရောက်ရှိမှုအားနေခဲ့တာဆိုပြရတယ်ရောက်ရှိခဲ့ရတဲ့အချိန်ကာလလေးခဏလေးတွင်မှာပဲရောက်ပြီးတော့နောက်ပိုင်းတော့မေးပြောက်သွားတာကြီးကျွန်တော်တွေ့ရတယ်။အဲ့တော့ဟိုကျွန်တော်တို့ကအပြုသဘောတော့ကြိုးစားပါတယ်အရင်တော့မရှိတာတဲ့စာရင်တော့ရှိလာတယ်။ညွန်လက်ရက်လေးတွေရှိလာတယ်။ဆောင်ရွက်မှုလေးတွေမြင်တွေ့လာရတယ်။ဒါမဲ့ထိရောက်မှု effectiveness တဲ့ဒီဘက်ကကျွန်တော် practice လုပ်ဖို့ပိုင်းမှာတော့ကျွန်တော်တို့မှာတော့အားမလိုအားမရနေမှာကြုံရပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ဒီလူခွေရေလှူရှားမှုတွေကိုကြည့်လိုက်ရင်လည်းမြန်မာနိုင်ငံထဲမှာဥပမာရိုဟင်ဂျာခွင့်ရေးလှုပ်ရှားမှုဒါအမျိုးသမီးခွင့်ရေးလှုပ်ရှားမှုတို့တိုင်းရင်းသားလူနည်းစုတွေရဲ့ခွင့်ရေးလှုပ်ရှားမှုဆိုရင်ဆိုတော့ဒါကဒီလှုပ်ရှားမှုတွေရဲ့အတန်တွေကနှိုင်းယှဉ်မှုအရပြောရလို့ရှိရင်မတန်ဆွမ်းသူများရဲ့ခွင့်ရေးလှုပ်ရှားမှုတွေပို့ပြီးတော့များကျယ်နေသလားလို့ဒါကျွန်တော်ဘေးကကြည့်တဲ့လူတစ်ယောက်အနေနဲ့အဲ့ဒီလိုထင်မြင်ရပါတယ်ကြားတဲ့အတန်အားနည်းနေတာဘာကြောင့်လဲဆရာဆွေးနွေးပေးစေချင်ပါတယ်ဒါလေးလေ
မြန်မာနိုင်ငံမှာဖြစ်တင်းနေထိုင်ကြတဲ့မတန်ဆွမ်းမှုတွေဘဝကဘလောက်ခက်ခဲကြမ်းတမ်းလို့တကယ်လိုအပ်နေပါလေဆိုတာကိုမိမောင်းဖို့ပြဖို့မှလည်းအားနည်းတယ်လို့ကျွန်တော်တို့တော့ဒီလိုတည်းမြင်တယ်အဲ့တော့ဘယ်ဟာ statement ပဲထုတ်လို့ဘယ်ဟာဘလိုပဲလုပ်လို့အမျိုးသမီးခွင့်ရကလေးတငယ်ခွင့်ရအဲ့ GPG တော့ပါလာတာရှိတော့မတန်ဆွမ်း disable မပါလာဘူးဘယ်မှာကျွန်တော်တို့ passing with disability ပါလာဘူးဆရာဟုတ်တိုင်းနာခွင့်ဒီပါလာပြီမြင်မတန်ဘူးဆိုတော့တော်တော်နေတယ်အဲ့တော့ကျွန်တော်တို့ပါတဲ့စီဝေးတို့ကျွန်တော်တို့ပါတဲ့အတိုင်းဝိုင်းတို့ပါ냐ရှိလာရင်တော့ကျွန်တော်တို့မျက်နှာမြင်လိုက်ရင်တော့မတန်ငန်းဆိုတဲ့စကလုံးတွေဖတ်လာပြီမြင်ကျွန်တော်တို့မျက်နှာတွေမပါတဲ့အနေထားတွေမှာမတန်ငန်းဆိုတဲ့စကတော့အရင်နေတာကိုတွေ့ရတယ်အဲ့တော့ကျွန်တော်ဇက်မနာကြည့်တာလေဖြစ်ကောင်းဖြစ်နိုင်တယ်ကျွန်တော်တို့မြန်မာနိုင်ငံမှာမြင့်တင်းနေထိုင်ကြတဲ့မတန်ငန်းသူတွေရဲ့ခက်ခဲကြမ်းတမ်းလွန်လှတဲ့အခြေအနေအမှန်တွေကိုမတိကြသေးတာလည်းဖြစ်နိုင်တယ်တတိမထားမိကြတာလည်းအများကြီးဖြစ်နိုင်တယ်ဒါပေမဲ့အဲ့ဒီကျွန်တော်တို့ဟိုစိတ်ပြက်ဟိုအနောက်ဆုံးကိုမလိုပါဘူးကျွန်တော်တို့မှာမိဖက်ဖွဲ့စီအများကြီးရှိပါတယ
်ဟုတ်တဲ့နိုင်ငံခြားအလူရှင်တွေကဒါကြားမမျိုးသမီးခွင့်ရေးကိစ္စဒါအများကြီးကျွန်တော်တို့ပညာသင်စုတွေပေးတယ်ဒ ဘာဝပဝင်းရဆိုင်ရာကိစ္စအများကြီးပေးတယ်ဒါပေမဲ့ကျွန်တော်တစ်ခါမှမကြဘူးခဲ့ဘူးပသန်စွမ်းသူများအတွေ့ပညာသင်စုဆိုတဲ့ဟာကိုတသက်ပပခေါင်းစဉ်ထားပြီးတော့လေအလူရှင်နိုင်ငံတွေကပေးခဲ့တာကျွန်တော်မကြဘူးခဲ့ဘူးဆိုတော့ဒီတော့နောက်ဆုံးမင်းကုန်းလေးပါအဲ့ဒီအလူရှင်နိုင်ငံတွေရဲ့မူဝါဒချမှတ်သူတွေကိုရောနော်ကျွန်တော်တို့နိုင်ငံရေးဘက်ကဆုံးဖြတ်ချက်ချတဲ့မူဝါဒနိုင်ငံရေ တွေ့ဘူးဟောအချံပေးပါဆိုလို့ရှိရင်ဦးမြတ်သူဝင်တူတူတုတ်တုတ်နဲ့ဘလူများချံပေးခြင်းပါလေနောက်ဆုံးမင်းကုန်းလေးပါခင်ဗျဟုတ်ကဲ့
inclusion ဆိုတာကအစိုးရကနေမှမတန်ငန်းသူတူကိုဇပွဲမှာခေါ်ပြီးတော့ကလထိုင်းလေးတော်တော်နဲ့ပေးခိုင်ခိုင်းဖို့လောက်နေတော့ inclusion ဖြစ် inclusive နဲ့ဖြစ်ဖြစ်ကျွန်တော်တို့ decision making process တိုင်းမှာကျွန်တော်ပါတယ်ကျွန်တော်မတန်ငန်းသူတွေခုနပြောလို့ဘာရေးညာကြီးမှာမတန်ငန်းသူတွေအရေးကြံခဲ့နေတယ်ကြံခဲ့နေတယ်ကြံနေစေဖြစ်တယ်ဆက်လက်ကြံလာနိုင်သေးတယ်ခြံထားတဲ့နိုင်တယ်ဒါပေမဲ့ပါကျွန်တော်တို့ decision making process တွေမှာကျွန်တော်တို့မပါခဲ့ရတဲ့ process တိုင်းဟော decision maker တွေထဲမှာလည်းပဲမတန်ငန်းသူတွေနဲ့ပတ်သက်ပြီးတော့မတန်ငန်းရေးကမပါမဖြစ်ပါလို့ပါရမယ်အရင်ကအရေးကြီးတဲ့ issue ဖြစ်ပါလေဆိုတာကိုဟိုကျွန်တော်တို့အများကြီး advocate လုပ်ဖို့လိုပါလိမ့်မယ်သူတို့တွေလည်းကျွန်တော်ဒီတဲ့လည်းဖြစ်ဖြစ်ဆက်ဆံမှုတွေအများကြီးလုပ်ဖို့လိုပါလိမ့်မယ်ကျွန်တော်ဘယ်လိုပဲဖြစ်ဖြစ်ဒီ decision making process ဒီမှာကျွန်တော်တို့ပါလိုက်မှတာဘာလို့ဆိုကျွန်တော်တို့
process ချတယ်ဖြစ်စင်ပြီပေါ့နော
်နော်အမျိုးသမီးခွင့်ရသုံးပုံတစ်ပုံတော့ဘာလို့ဘယ်လိုပဲပြောနေမယ်မတန်ဆန်းခွင့်မှာတက်တက်မတ်မတ်ဆိုမပါလာသေးတော့အဲ့ဒါဘာလို့ကျွန်တော်တို့တနာတော့ခေါ်လိုက်ပြီဆိုရင်သဘောတာတာလောက်နေတော့အဆင်မပြေတော့ဒါဒီလော့ကိုလော့ပေးရမယ်ကျွန်တော်တို့ရကိုရမယ်ခွန်ရေးဆိုတာကိုအဲဒီတဲ့ပို့တရှိလာဖို့တည်းကျွန်တော်တို့အများကြီးစူးစမ်းရအောင်မယ်လို့ပြောကြည့်ပါဆက
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်မြတ်တော်ဝင်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်ဟုတ်ကဲ
့ဟုတ်ကဲ့
အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ရွှေဘင်းသာဖောင်ဒေးရှင်းမြန်မာအဖွဲ့ရဲ့ဥက္ကဋ္ဌဦးမြတ်တော်ဝင်ဖြစ်ပါတယ်ကျွန်တော်တင်ပါပါ
ခွေရည်မရသေးတဲ့မြန်မာနိုင်ငံကမတန်ဆွမ်းသူတွေကြောင့်ဥတ္တမောင်တန်းကဆွေးနွေးတင်ပြပေးသွားတာပါ VOA ရဲ့စနေညပိုင်းမြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွေ့ဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One clickခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။ VOA ကနေစနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့တပတ်အတွင်းသတင်းစူးစီးမှုတွေနဲ့ဆက်သွယ်မေးမြန်းခဲ့အစီအစဉ်ကိုနားဆင်ရပါမယ်။အရင်ဆုံးတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဖြစ်ထိုးမှုသတင်းတွေကိုပြောပြပေးချင်ပါတယ်။ကနေဒါအစိုးရကတန်ခတ်ပိတ်ဆို့မှုတွေထပ်တိုးလှုပ်ဆောင်ပါတယ်။ NLD အစိုးရလက်ထက်ဗဟိုဘဏ်ဒုဥက္ကဋ္ဌဥပိုးဘိုးငယ်ကိုထောင်ဒဏ်220ချမှတ်လိုက်ပါတယ်။ဒီလိုတပတ်အတွင်းထိတ်တန့်ရမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့ကစူးစီးတင်ပြပေးထားတာနားဆင်ပါရှင်။
မြန်မာနိုင်ငံကစီးပွားရေးလုပ်ငန်း၃ခုနဲ့ဝန်ကြီးအဖွဲ့တွေအပါအဝင်လူပုဂ္ဂိုလ်12ဦးကိုကနေဒါနိုင်ငံကထပ်မံပိတ်ဆို့အရေးယူလိုက်ပါတယ်။စီးပွားရေးလုပ်ငန်း၃ခုကတော့ Dynasty International Company Limited, International Gateway Group နဲ့ Asia Sun Group တို့ဖြစ်ကြပါတယ်။လူပုဂ္ဂိုလ်တွေကတော့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်း၊ပြည်ကြားရေးဝန်ကြီးဌာနဝန်ကြီးဗိုလ်ချုပ်မမောင်အောင်၊နေဆက်ရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝန်ကြီးထွန်းထွန်းအောင်တယံစာတာနဲ့တဘာဝပဝန်ကျင်ထိုင်နေရေးဝန်ကြီးဌာနဝန်ကြီးဦးခင်မောင်ကြီးစွမ်းအင်ဝန်ကြီးဌာနဝန်ကြီးဦးမျိုးမြင့်ဦးလျှက်စစ်စွမ်းအားဝန်ကြီးဌာနဝန်ကြီးဦးတောင်ဟန်းစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနဝန်ကြီးဦးဝင်းရှိန်ဆက်မှုဝန်ကြီးဌာနဒုတိယဝန်ကြီးဦးခုကိုလွင်ဒုတိယဗိုလ်ချုပ်ကြီးအောင်စိုးပြည်ထရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်စင်မင်းထက်တို့ပါဝင်ကြပါတယ်တန်ခါပိတ်ဆို့ခံရတဲ့အရက်သားတွေထဲမှာတော့ဦးအောင်မိုးမြင့်ဦးလိုက်မိုးမြင့်နဲ့ဦးမျိုးသစ္စာတို့ကတော့မြန်မာစစ်တပ်ကိုလက်နက်ကူညီပေးနေတဲ့ Dynasty International Company Limited Company 2000 through နဲ့ညွန်ကြားရေးမှုတွေဖြစ်ကြပါတယ်။စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံရဲ့အချက်အသေးတွေကိုတုံ့ပြန်တဲ့အနေနဲ့ရောရွှေကြအရေးအတွက်ပါလာမဲ့၃နှစ်အတွင်းဒေါ်လာ 288.3 တန်းကျော်ကူညီပေးမယ့်အစီအစဉ်အပါအဝင်မ Mahabyuha နောက်ဆက်တွဲကြေညာချက်တရက်ကိုကနေဒါအစိုးရကအခုနှစ်နှစ်လည်ပိုင်းကထုတ်ပြန်ခဲ့ပါတယ်။
မြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်အခြေအနေစိုးရွားနေတဲ့အတွက်အထူးစိုးရိမ်ရတဲ့နိုင်ငံစည်းမှာဆက်လက်ထည့်သွင်းဖို့အမေရိကန်နိုင်ငံရဲ့ဘာသာရေးလွတ်လပ်မှုကော်မရှင် USCIRFကအမေရိကန်နိုင်ငံသားရဲ့ဝင်ကြီးဌာနကိုတိုက်တွန်းလိုက်ပါတယ်။ဒီစမစလေးရနေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒနောက်ဆုံးထုတ်ပြန်ချက်အစီရင်ခံစာမှာအဲ့ဒီလိုဖော်ပြလိုက်တာပါ။အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံအနှံ့ပိုဆိုးလာနေတဲ့ဘာသာရေးခွင့်ရေးချိုးဖောက်မှုတွေလူနည်းစုဘာသာဝင်တွေပေါ်ဖိနှိပ်မှုတွေအပြင်လူဝင်ကြဒုက္ခတွေရဲ့အခြေအနေကိုလည်းဒီအစီရင် ီရှင်းဖို့ရှေ့ဆက်ဆောင်ရွက်တင်တာတွေကိုလည်းစီရင်ခန်းစာမှာအကြံပြုထားပါတယ်။ဘာသာရေးလွတ်လပ်ခွင့်ထူးဆွေးရတဲ့နိုင်ငံစည်းမှာမြန်မာနိုင်ငံအပါအဝင်နိုင်ငံ15နိုင်ငံကိုအမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနကအရင်ကတည်းကသတ်မှတ်ပြီးသားဖြစ်ပါတယ်။အာဏာသိမ်းစစ်ကောင်စီဟာသူ့ရဲ့အုပ်ချုပ်မှုတရားဝင်နေဆိုတာကိုအတိမတ်ပြုခံရဖို့အတွက်ဗုဒ္ဓဘာသာမျိုးသားရေးဝါဒီနဲ့အနီးကပ်ပူးပေါင်းလှုပ်ဆောင်နေတယ်လို့လဲ USCIRF ကထောက်ပြထားပါတယ်
။မြန်မာနိုင်ငံမှာသတင်းသမားတွေအပေါ်ပြန်လာတဲ့ပြစ်ဒဏ်တွေဆင်းနေတဲ့ပေါ်နိုင်ငံတကာမီဒီယာလွတ်လပ်ခွင့်အဖွဲ့တွေကပြန်ဖန်လိုက်ကြပြီးဖမ်းဆီးထားသူတွေကိုပြန်လုပေးဖို့လဲတောင်းဆိုလိုက်ကြပါတယ်။တက်မတော်ပြုတ်ကွဲအောင်လှုပ်ဆောင်မှုပုံမှန်နဲ့ထောင်ဒဏ်၅နှစ်ပြစ်ပေးခံထားတဲ့ VOA မြန်မာပိုင်းပင်နိုင်ဆောင်မရှင်ဦးစီသူအောင်မြင့်ကိုဒီဇင်ဘာ9ရက်နေ့ကပဲနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်နဲ့နောက်ထပ်ထောင်ဒဏ်9နှစ်ချလိုက်ပြီးတဲ့နောက်နိုင်ငံကသတင်းလွတ်လပ်ခွင့်အဖွဲ့ရဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့တာပါ။ဦးစီသူအောင်မြင့်ကိုအခုလိုပြင်းထန်တဲ့ပြစ်ဒဏ်ချမှတ်လိုက်တာဟာသတင်းသမားတွေအပေါ်မြန်မာစစ်ကောင်စီကမတရားဖိနှိပ်မှုတွေဆက်လက်ကျူးလွန်နေကြောင်းပြသနေတာဖြစ်တယ်လို့ CPJ သတင်းသမားများကကွယ်ဆောင်ရှောက်ရေးအဖွဲ့ကဒီဇင်ဘာ23ရက်နေ့ကကြေညာချက်ထုတ်ပြန်ပြီးသူတို့အားလုံးအမြန်ဆုံးပြန်လည်ပေးဖို့လဲတောင်းဆိုလိုက်ပါတယ်။ပြင်သစ်အခြေဆိုင်နယ်စည်းမခြားသတင်းသမားများအဖွဲ့RSF ကလည်းပြင်းထန်လို့နဲ့ပြစ်ဒဏ်အပေါ်စိုးရိမ်ကြောင်းတဲ့သတင်းသမားတွေကိုပြန်လုပေးဖို့ဒီဇင်ဘာ23ရက်နေ့မှာပဲကြေညာချက်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံမှာသတင်းသမားတွေအပေါ်ဖိနှိပ်မှုတွေကိုနိုင်ငံတကာအသိုင်းအဝိုင်းကလက်ပိုက်ကြည့်မနေကြဘူးလဲ RSF ကပြောပါတယ် RSF ရဲ့ဒီနေ့2022ခုနှစ်အတွက်သတင်းလွတ်လပ်ခွင့်အညွန့်ကိမ့်မှာတော့ကမ္ဘာပေါ်ကနိုင်ငံပေါင်း180အနည်းမြန်မာနိုင်ငံဟာအဆင့်186မှာရှိနေပြီးလွတ်လပ်ခွင့်မရှိဆုံးနိုင်ငံတစ်ခုအဖြစ်သတ်မှတ်ထားပါတယ်
NLD ဆိုရလက်ထက်မြန်မာနိုင်ငံတော်ဘူပန်ဒုဥက္ကဋ္ဌဦးပူပူငယ်ကိုအာခရီလိုက်စားမှုတိုက်ဖျက်ဥပဒေအပအဝင်စွဲချက်နှစ်ခုနဲ့စစ်ကောင်စီတရားရုံးကနေထောင်ဒဏ်120ချမှတ်လိုက်ပါတယ်။မန္တလေးအိုးဘိုတောင်မှာအကျဉ်းချခံနေရတဲ့ဦးပူပူငယ်ကိုဒီဇင်ဘာ23ရက်နေ့ကအမိန့်ချမှတ်တာဖြစ်တယ်လို့တရားရေးအသံဝိုင်းကပြောပါတယ်။စစ်တပ်ကအာဏာသိမ်းလိုက်တဲ့နေ့မှာပဲဦးပူပူငယ်ကိုစစ်ကောင်စီကဖမ်းဆီးသွားခဲ့တာပါ။စစ်ကောင်စီဘက်ကဦးပူပူငယ်ကိုနိုင်ငံခြားသုံးငွေလွှဲပြောင်းမှုတွေမှာကြီးကြပ်မှုအားနည်းခဲ့တာကြောင့်နိုင်ငံဗန္ဒာငွေကျပ်တန်းပေါင်းများစွာနှစ်နာရရဲဆိုပြီးစစ်ကောင်စီရဲ့အာဂတိတိုက်ဖျက်ရေးကော်မရှင်ကတရားစွဲဆိုခဲ့တာပါ။ဦးပူပူငယ်ဆောင်ရွက်ချက်တွေကအာဂတိလိုက်စားမှုရှိတယ်လို့စစ်ကောင်စီဘက်ကစွပ်စွဲပြီးအာဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နှစ်တရားစွဲဆိုခဲ့တာဖြစ်ပါတယ်။ဦးပူပူငယ်ဟာ NLD ပါတီစီးပွားရေးကော်မတီမှာဗန်ပညာရှင်တူအနေနဲ့ပါဝင်ခဲ့ပြီး2018ခုနှစ်ဇူလိုင်လမှာဗိုလ်ဗန်ဒုဥက္ကဋ္ဌအနေနဲ့တာဝန်ယူခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR အဖွဲ့တို့ပူးပေါင်းပြီးတော့ရင်ဂျာဒုက္ခသည်တွေရွှေ့ပြောင်းအခြေချအနေထိုင်နိုင်ရေးအစီအစဉ်ကိုစတင်လိုက်ပြီးလို့အမေရိကန်နိုင်ငံခြားရေးဌာနကကြေညာပါတယ်။ရင်ဂျာတွေကိုယ်တော်နဲ့ကိုဂုံတိတ်ခါရှိစွာနေရပြန်နိုင်ရေးအတွက်ကြိုတင်ပြင်ဆင်တဲ့ဒီအစီအစဉ်ဟာရင်ဂျာဒုက္ခသည်တွေရဲ့ပြဿနာကိုဘက်ဆုံးဖြေရှင်းနိုင်ရေးကဏ္ဍတစ်ခုအဖြစ်ပါဝင်တာဖြစ်ပါတယ်။ရွှေကြဒုက္ခသည်တွေပြန်လည်နေရာချထားရေးအတွက် UNHCR ကတင်သွင်းလာတဲ့နာမည်စာရင်းကိုအမေရိကန်ပြည်ထောင်စုကထည့်သွင်းစဉ်းစားပေးတော်မှာဖြစ်တယ်လို့နိုင်ငံခြားရေးဌာနကဒီဇင်ဘာ23ရက်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့လူသားမျိုးနွယ်စုအပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကြောင့်ဘေးထောက်ကရောက်နေကြတဲ့ရွှေကြတွေကိုအမေရိကန်ပြည်ထောင်စုကကာလကြာရှည်စွာကူညီပံ့ပိုးပေးနေခဲ့တာမှာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအရာအကူအညီအဖြစ်နဲ့ဒေါ်လာ 1.9 ဘီလီယံရှိသွားပြီဖြစ်တယ်လို့လည်းပြောပါရယ်။လက်တလောအခြေခံလောအချက်တွေအပြင်စီးပွားရေးအရာလုံခြုံမှုရှိတဲ့ဒုက္ခသည်တွေအနေနဲ့အင်ရှင်နိုင်ငံမှာအသက်မွေးဝမ်းကြောင်းမှုအခွင့်အလမ်းတွေအပါအဝင်တင်ညာတင်ကြားနိုင်ရေးကိစ္စတွေကိုလည်းအမေရိကန်ကကူညီပေးနေတာကိုကြေညာချက်မှာဖော်ပြပါရယ်။လူမျိုးရုံတပ်ဖြတ်မှုလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်ပြစ်မှုကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအပြစ်ပေးအရေးယူနိုင်ရေးအမေရိကန်ပြည်ထောင်စုကဆောင်ရွက်နေကြောင်းနိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတ
ယ်။မြန်မာနိုင်ငံဒေသချို့မှာစစ်တပ်ရဲ့နေမင်းရှင်းလင်းထိုးစစ်နဲ့တိုက်ပွဲတွေကြောင်းပြည်တွင်းဒုက္ခသည်အရေးအတွက်ကနေစဉ်နဲ့အမျှတိုးလာနေစေပါမြန်မာနိုင်ငံတွင်စစ်ပီးဒုက္ခသည်တွေအပါအဝင်ပြည်တွင်းဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေး အာဆီယံပါဝင်နိုင်ငံတကာကကြိုးပမ်းနေပေမဲ့လည်းအခုချိန်ထိထိထိရောက်ရောက်မဆောင်ရွက်နိုင်သေးပါဘူး။ကုလဌာနအဖွဲ့အစည်းချို့ကကူညီရာတွေရှိပေမဲ့တကယ်ဒုက္ခတွေ့နေတဲ့သူတွေစီရောက်ရှိနိုင်လောက်တဲ့အခြေအနေမျိုးမရှိဘူးလို့ဒေသခံတွေကပြောပါတယ်။ပြီးခဲ့ရက်ပိုင်းထဲမှာပဲတိုက်ပွဲပြင်းထန်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်မှာစစ်ပီးဒုက္ခတွေ1,800ကျော်ရှိပြီးတဝက်လောက်က18နှစ်ရောက်ကလေးငယ်တွေဖြစ်တယ်လို့ကူညီကယ်ဆယ်ရေးဆောင်ရွက်နေသူတွေက VOA ကိုပြောပါတယ်။စကိုင်းတိုင်းကောလင်းဘက်မှာလည်းဒီဇင်ဘာ12နဲ့13ရက်တွင်စစ်ကောင်စီတပ်နေမြေရှင်းလင်းရေးကြောင့်ကျေးရွာ9ရွာမီးလောင်ကျွမ်းခဲ့ပါတယ်။မီးရှို့ခံခဲ့ရတဲ့ကျေးရွာတွေအတွင်းဒေသခံ5ဦးရဲ့ရုပ်အလောင်းတွေလည်းတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာတွေကိုခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ဘက်ကဆွဆွဲပါတယ်။ KIA နဲ့ PDF ဖွဲ့တွေဟာကျေးရွာနေအိမ်တွေကိုမီးရှို့တယ်လို့လည်းတံပြန်ဆွဆွဲတာတွေလည်းရှိနေပါတယ်။
တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမောင်းတို့စူးစီးတင်ဆက်ပေးခဲ့တာပါအခုဆက်ပြီးဆက်သွယ်မေးမြန်းခန်းတစ်ခုကိုပြောပြကြမှာရယ် NDAA American အမျိုးသားကာကွယ်ရေးဥပဒေမူကြမ်းနဲ့မြန်မာအရေးနဲ့ပတ်သက်ပြီးနိုင်ငံရေးဖော်ပြချက်ကိုကြည့်ရင်စစ်ကောင်စီကိုအတိအမှတ်ပြုဖို့ညှင်းပယ်ထားပြီး NUG အမျိုးသားညီညွတ်ရေးအစိုးရတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုအမည်ဖော်ပြထောက်ခံမှုပေးထားတာကိုတွေ့ရတယ်လို့မြန်မာအရေးလှုပ်ရှားသူတွေကယူဆပါတယ်မြန်မာအရေးလှုပ်ရှားသူရှေ့ပြေးအတန်အဖွဲ့အကြံပေးဘုတ်အဖွဲ့ဥက္ကဋ္ဌဒေါခင်အောင်မာကိုကိုသားညုံဦးကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
။ဒေါခင်အောင်မာ view ကိုခုလိုလက်ခံဖြေချပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ကျွန်တော်အဓိကမေးချင်တာကတော့ဒီအောက်လွှတ်တော်ကနေပြီးတော့မကြာခင်ကအတည်ပြုလိုက်တဲ့ NDAA American အမျိုးသားကာကွယ်ရေးဥပဒေချမ်းနဲ့ပတ်သက်လို့ပါ။ဒီဥပဒေချမ်းနဲ့မှာမြန်မာနိုင်ငံနဲ့ပတ်သက်လို့အချက်လက်တော်များများကိုထည့်သွင်းထားပါတယ်ခင်ဗျာ။အဲ့တော့အရေးကြီးဆုံးအချက်ကဘာဖြစ်မယ်လို့ယူဆပါမယ်။
အရေးကြီးဆုံးအချက်ကတော့ကျွန်မမြင်တာကဒီအမျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်အဥပဒေအောက်ထဲမှာထည့်လိုက်တာကအရေးကြီးတယ်။အရေးကြီးတယ်ဆိုတော့ပြောချင်တာတော့ဒီအမေရိကရဲ့အမေရိကန်အစိုးရရဲ့ပုံမှန်ဥပဒေတစ်ခုထဲမှာဟိုမပြတ်မကွက်ပါသွားတယ်ဆိုရဟာပေါ့နော်။ဒါပေမဲ့အဲ့မှာကျွန်တော်တို့မြန်မာနိုင်ငံအတွက်အရေးကြီးတယ်လို့ကျွန်မမြင်တဲ့ဥစ္စာအဓိကထူးခြားချက်လို့လည်းပြောလို့ရတယ်။အရေးကြီးတဲ့ဥစ္စာကနိုင်ငံရေးအရသူတို့ရဲ့နိုင်ငံရေးစိတ်မှန်ပေါ့နော် policy ချိန်ညာချက် statement ကအရေးကြီးတယ်လို့ကျွန်မမြင်တယ်။အဲ့မှာအဓိကကခုနက NUG NUCC CRPH ပြီးသွားလို့ရှိရင်အဓိက EROs တွေနဲ့ PDF တွေကိုတိကျနံပါတ်တက်ပြီးတော့မှသူတို့ကိုနှိပြကြမယ့်အကူအညီပေးဖို့ဆိုတာ Federal အကူအညီပေးဖို့ဆိုတဲ့ဟာပါတယ်။ကျွန်မထင်တယ်အဲ့ဒါကနိုင်ငံရေးအရအင်မတန်မှထူးခြားပြီးတော့မှအရေးကြီးတဲ့အချက်လို့မြင်ပါတယ်ရှင့်။ဟုတ်ကဲ့
ဒီဥပဒေထဲမှာနည်းနည်းကျွန်တော်သတိထားမိတာက NUG အမျိုးသားညီညွတ်ရေးအစိုးရ NUCC နောက် PDF ပြည်သူ့ကာကွယ်ရေးတပ်ဒီဖွဲ့စည်းတွေကိုနာမည်နဲ့တကွဖော်ပြထားတာတွေ့ရပါတယ်ခင်ဗျာဒါဟာထူးခြားမှုတစ်ခုခုရှိမယ်လို့ယူဆစရာရှိပါလား
ဥပဒေပြုတ်ရဲဆိုတဲ့အတိတ်ပဲဟိုကကျွန်မမြင်တာဒါအတိတ်မှပြုတ်တာလုံးဝရှင်းသွားတယ်အဲ့လိုပဲကျွန်မတို့ယူဆရမယ်ဘာဖြစ်လို့လဲဆိုတော့သူတို့အတိတ်မှမပြုတ်ဘူးဆိုလို့ရှိရင်ဒီလိုမျိုးဥပဒေသူတို့နိုင်ငံရဲ့ဥပဒေထဲမှာတိကျဒီလိုမျိုးနာမည်တွေတက်ပြီးထည့်သွင်းပြီးတော့မှရေးထားနေစရာပြောပေါ်ပြနေစရာမလိုဘူးလေနော်အဲ့ဒီတစ်ခုပေါ့နောက်တစ်ခုကပို့ပြီးထူးခြားရင်နောက်တစ်ချက်ဘာပါလဲဆိုတော့သူတို့ဒီ NDAA ကနေပြီးတော့มาပေးမဲ့အကူအညီတွေပေါ့နော်အကူအညီတွေကိုစာကတ်စဒီစေအုပ်စုနော်ဒီစေအုပ်စုနဲ့စေအုပ်စုနဲ့ဆက်နွယ်နေတဲ့စေအုပ်စုရဲ့ control စေအုပ်စုရဲ့ထိန်းချုပ်မှုအောက်မှာရှိနေတဲ့အဖွဲ့တွေစီကနေဖြတ်ပြီးတော့มาမပေးရဘူးဆိုတဲ့ဟာပါတယ်အဲ့ဒါလည်းအရန်နိုင်ငံရေးအရာမှာကျွန်တော်တို့အရန်အရေးကြီးတဲ့အချက်ဖြစ်တယ်ပြောချင်တာတော့ဒီခုနကဒေါ်လာရေးအရာစုတွေအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ EAO တွေအပါအဝင်ကိုနာမည်တွေနဲ့အတိအမှတ်ပြုပြီးတော့မှသူတို့ကိုအကူအညီပေးမယ်လို့ပြောတဲ့အချိန်ထဲမှာသူတို့ပေးတဲ့အကူအညီကခုနကစေအုပ်စုစီကမဖြတ်ရဘူးစေအုပ်စုရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့အဖွဲ့တွေကမဖြတ်ရဘူးဆိုတော့စေအုပ်စုကိုနိုင်ငံရေးအရာအတိအမှတ်မပြုရုံနဲ့မကဘူးဘာအကူအညီမှအဲသူတို့နဲ့ပတ်သက်တာတွေဆိုပတ်သက်တဲ့အဖွဲ့တွေတော့မပေးရဘူးဆိုတဲ့ဟာပို့ပြီးတော့မှအရေးကြီးတဲ့အချက်လို့လည်းကျွန်မမြင်တယ်ဒီထက်မ
ှဒါပေမဲ့ဒီဥပဒေချမ်းထဲမှာတော့ခုန EAO တွေတန်းတက်လက်နက်ကင်ဖွဲ့စည်းတွေနောက် PDF တွေကိုnonlethal assistant လက်နက်မဟုတ်တဲ့အကူအညီထောက်ပံ့နေပေးမယ်ဆိုတာအတိအကျဖော်ပြထားပါတယ်ဒါဟာဒီတန်းတက်ဖွဲ့စည်းတွေနဲ့ PDF တွေလုပ်နေတဲ့ခုခံစစ်ဒီစစ်ရေးနဲ့ပတ်သက်လို့လက်မခံဘူးမထောက်ခံဘူးဆိုတဲ့သဘောများသိရောက်ပါလား
သူတို့ပြောရတော့နိပညာအကူအညီဆိုတဲ့သဘောမျိုးပေါ့နော်အဲ့ဒီထဲမှာကနန်လီတော်ဆိုတော့လက်နက်တွေမပါဘူးဆိုတဲ့သဘောဖြစ်တော့ပေါ့ဒါပေမဲ့ကျွန်မတို့မှန်းကြည့်တဲ့အခါမှာပေါ့နော်အတိတ်တွေကိုဖွင့်ကြည့်တဲ့အခါမှာနိပညာအကူအညီပေးရဆိုရင်လေဒီနိပညာဟာခုနကစေရေးတော်လှန်ရေးတင်အားစုတွေကိုနိပညာအကူအညီပေးရဆိုရင်
เสียเย่ลั่นน่ะมาป่าดอเลยเป้ดีนี้ปัญญาฮะเสียเย่เนี่ยปัดตะได้หาขึ้นเลยสรุปမျိုးကိုကျမတို့မှန်းကြည့်လို့ရမယ်လို့ထင်ပါတယ်ဒါပေမဲ့တို့ဘက်ကတော့ပုံပြီးတေးချအောင်ပြောထားတာတော့ဘုရားလက်နဲ့တော့မပုံမှာယူကရိန်းကိုတို့ပေးနေတယ်လို့လက်နဲ့တည်းပို့ပေးတာမျိုးတော့မဟုတ်ဘူးဆိုတဲ့သဘောတော့ရှင်းအောင်ဖော်ပြထားတယ်ဒါပေမဲ့ကျမမြင်တာကအဲ့ဒီစေရုပ်တဲ့အခွဲကြီးကိုနီးပညာအကုန်ကြီးဆ Obama X ဆိုတာကမြန်မာဒီမိုကရေစီလှုပ်ရှားသူတွေကဒီအမေရိကန်ဆူအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ဥပဒေတရားချက်ချင်းနာပေါ်လာစီကိုသူတို့မျှော်လင့်ခဲ့ကြပါတယ်ဒါက Obama X ပါဒါပေမဲ့ဖြစ်မလာခဲ့ပါဘူးအခုတော့ဒီ Obama X ကအချက်လက်တော်များများက NDA ထဲမှာပါလာပါတယ်တော့ဆူရတာက Obama X ကဒီတိုင်းဆိုရင်ဖြစ်မလာတော့ဘူးဆိုတဲ့သဘောသိရပါလားအ
ာကျမတို့နေမှာတော့လုံးဝဖြစ်เสียမရှိတော့ဘူးပေါ့နော်အဓိကက NDAA ထဲမှာသူကခုနက Obama X ကိုသူကအာသူတို့တွက်ချက်ပြီးတော့မှသူတို့လိုချင်တာတွေမပါသေးလို့ထပ်ထည့်ချင်တာဟိုအရင် Obama X ထဲမှာရှိထားပြီးသားတချို့အချက်တွေကိုသူတို့မလိုဘူးမလိုဘူးမြင်လို့ဖယ်လိုက်တာဆိုတော့ဘာမအက်ကိုသူကဒီ NDAA အောက်ကိုလာထည့်လိုက်တာပဲရှင်းရှင်းပြောရရင်တော့အဲ့တော့အရင်အောက်လွှတ်တော်ကနေကြာထားတယ်ဒါပေမဲ့အထက်လွှတ်တော်ကအတီမပြုတ်ဘူးလေနော်အထက်လွှတ်တော်ကမကြောက်ဘူးလေမကြောက်တော့အဲ့ဒီအောက်လွှတ်တော်အတီပြုတ်ပြီးအထက်လွှတ်တော်မကြောက်ဘဲနဲ့အရင်ရှိထားတဲ့ဘာမအက်ကအခုပုံတံဟိုဘယ်လိုခေါ်မလဲအဲ့ဒါကိုဟိုဖြတ်ဒီဖဲဟိုမှာထပ်ထည့်ဒီမှာထပ်လုပ်ရင်းနဲ့ပဲဒီဘာမအက်က NDAA အောက်ကိုရောက်သွားပြီလို့ကျွန်တော်တို့အဲ့လိုမျိုးအဲ့လိုမျိုးကျွန်တော်တို့ရှင်းရှင်းနားလည်လို့ရပြီလို့ကျွန်မမြင်တယ်
။အခုဒီ NDAA ကအောက်လွှတ်တော်ကနေပြီးတော့တည်ပြုပြီးပါပြီ။အထက်လွှတ်တော်ကတည်ပြုဖို့ကြံပါလေ။နောက်သမရကနေပြီးတော့လက်မှတ်ထိုးဖို့ကြံပါလေ။ဒီနှစ်ဆက်ဖြတ်ပြီးတော့မှဥပဒေဖြစ်လာပါတော့။ဆိုတော့ကဒီဥပဒေဖြစ်လာပြီဆိုလို့ရှိရင်ဒီမြန်မာနိုင်ငံဒီမိုကရေစီလှုပ်ရှားမှုတွေတက်ဘလောက်ထိအထောက်ပံ့ဖြစ်စေမယ်လို့မျှော်လင့်ပါလေခင
်။နိုင်ငံရေးအရာအမေရိကန်အစိုးရဒီ Federal အတွက်ကိုပံ့ပိုးမယ်ဆိုတဲ့ဟာမျိုးနဲ့เนาะတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းရေဟိုအရင်တည်းကလည်းအမေရိကန်အစိုးရကပုံမှန်တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းရေနဲ့သူတို့ဆက်တွယ်တာပဲဆက်ဆံမှုရှိတာပဲ engage လုပ်တာပဲဒါပေမဲ့တစ်ခါမှဒီလိုမျိုးfederal ကိုထောက်ခံပြီးတော့မှ policy အနေနဲ့သတ်မှတ်ပြီးတော့မှခုနကလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေကိုတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေကိုပါအခုအညီပေးမယ်ဆိုတာမျိုးတစ်ခါမှဒါမျိုးမရှိခဲ့ဘူးလေเนาะအမေရိကန်ရဲ့မြန်မာနိုင်ငံဒီမိုကရေစီရေနဲ့ထောက်ခံမှုတမိုင်းမှာဒါကြောင့်မလို့ကျမတို့ဗာလဲပြောနှစ်နှစ်လောက်ဖြတ်တန်းလာရတဲ့ຫນွေဥတော်လိုင်းကြီးအတွက်ကတော့အချိန်တလောက်နှစ်နှစ်ကြီးတောင်ဆောင်းလာလာလို့လေတစ်ဖက်ကမြန်မြန်ဖြစ်စေခြင်းစောနဲ့ကျမတို့အားမရဖြစ်နိုင်နဲ့အခုပထမရှိထားတဲ့ Burma Act ထဲမှာပါသည်အကုန်လုံးအချက်တွေမပါဘူးအထူးသဖြင့်ကျမတို့ဒီ Ranger အရင်နဲ့ပတ်သက်ပြီးတော့မှတေချာထည့်ထားတဲ့အချက်တွေဆိုရင်အခုဒီ NDA အောက်ထဲမှာပါတာမျိုးတော့ကျမတို့မတွေ့ရဘူးအဲ့တော့ပြောချင်တာတော့ကျမတို့မှန်းနေ perfect ဖြစ်ပြီးတော့မှအရန်ကိုကောင်းတဲ့အလုံးစုံပြည့်စုံတဲ့ Burma Act ကိုတော့လုံးဆုံးလုံးမရနိုင်ဘူးသို့တော့ခုနကကျမပြောသလိုပဲနိုင်ငံရေးအရအင်မတန်မှအရေးကြီးတဲ့ခုနက Federal ကိစ္စလိုမျိုး PDF တို့ဒီဘာလဲဒီ ERO ကိုပတ်မှုကူညီမှုပေးမယ်ဆိုတာမျိုးပြောလိုက်တာတွေကတော့ကျမတို့အတွက်ဒါအင်မတန်မှဟိုကြီးမားတဲ့နော်ဟိုဗာလဲအဆင့်တစ်ခုကိုအမေရိကန်အစိုးရကသူတို့ပတ်မှုမယ်ဆိုတဲ့ဟာမျိုးဖြစ်သွားတယ်။နောက်ဆန်ရှင်တွေသူတို့ထပ်လုပ်လိမ့်မယ်။အဲ့တော့လာမယ့်ကာလထဲမှာကျမတို့ကဒီစစ်အုပ်စုနဲ့နော်သူရဲ့ဟိုဒီ NDA အောက်ထဲမှာဖော်ပြထားတဲ့ Burma Act ထဲမှာဆိုလို့ရှိရင်စစ်အုပ်စုနဲ့ပတ်သက်ဆက်နွယ်နေတဲ့သူတွေအကုန်ပါတယ်တူချင်းလည်းပါတယ်ဟိုဗာလဲဟိုအင်အားစုလိုက်လည်းပါတယ်ဆိုတော့ကျမတို့လာပိုင်းလေးမှာနေမယ်တမရလက်မှတ်ထိုးပြီးတဲ့မကြခင်ကာလမှာနေသူဒီဒါကိုအကောင့်ထဲဖုံမှုလေးတစ်ခုပြီးတစ်ခုတော့လာမယ်လို့ကျမတို့လို့မြင်လို့ရတယ်ဆိုတော့အရေးတော့အရန်ကြီးပါတယ်ဒီထက်ကျမတို့ပို့ပြီးတော့မှသူတို့ဥပဒေကတချို့နေရာတွေမှာကြဲကြဲပြန့်ပြန့်နဲ့အတိတ်ပဲဖွင့်ဆိုပြီးထားတာတွေရှိတော့ကျမတို့လိုချင်တဲ့တိတိကျကျလိုချင်တဲ့ဟာတွေကိုရနိုင်ဖို့ကိုလည်းNUG NUCC เนาะ CRPH ERO တွေကလည်းဒီကောင်းဒီအတိအင်အားစုတွေရဲ့ခေါင်းဆောင်တွေကလည်း American အစိုးရနဲ့ဒီနေရာမှာနဖူးတွေလူတွေတိတိကျကျအသေးစိတ်ကိုလိုရဲ့ဥစ္စာတွေလိုချင်တာတွေကိုတိတိကျကျပြောဖို့ package ပေးဖို့တော့လိုပြီးလို့ကျွန်မမြင်နေရှင်ဟုတ်ကဲ့
တော့နောက်ဆုံးအနေနဲ့ဒီ American အစိုးရရဲ့မြန်မာလူမှုဒေါ်လာတွေပတ်သက်လို့ဟိုကတော့ညင်ပါလိမ့်ကဲပြောမယ်ဆိုရင်မြန်မာနိုင်ငံမှာဆရာနာတင်ပြီးတဲ့နောက်ပိုင်းမှာဆန္ဒပြမှုတွေဖြစ်လာတယ်ဒီဆန္ဒပြမှုတွေကိုစစ်တပ်ကအကြီးအကျယ်နှိမ်နင်းတဲ့အခါမှာနေရာနှက်မြန်မာနိုင်ငံနေရာနှက်တော်များများမှာ PDF တွေဖွဲ့ပြီးတော့ဒီကုကံစစ်တပ်မျိုးတွေဖြစ်လာပါတယ်အဲ့ အဲ့ဒီအချိန်မှာဒီနိုင်ငံတကာရဲ့အကူအညီသူပြအမေရိကန်စီကနေပြီးတော့လက်နက်အကူအညီတွေရမလားဆိုပြီးတော့မျှော်လင့်ခဲ့ကြပါတယ်ဒါပေမဲ့ဖြစ်မလာခဲ့ပါဘူးဒါပေမဲ့ဒီနောက်ပိုင်းမှာယူကရိန်းရေခဲယူကရိန်းအခြေအနေယူကရိန်းနိုင်ငံနဲ့ဒီရုရှားကနေပြီးတော့ချူချော်မှုအခြေအနေပေါ်လာပါတယ်အဲ့တော့ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့ကတော့အမေရိကန်ပြည်ထောင်စုကထောက်ပံ့နေလက်နက်ပါထောက်ပံ့ပါတယ်ခင်ဗျအဲ့တော့ဒီအခြေအနေမှာမြန်မာဒီမိုကရေစီလှူရှားသူတွေဘက်ကမေးခွန်းရှိလာပါတယ်အဲ့တော့ယူကရိန်းနဲ့မြန်မာရေးနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရရဲ့မူဝါဒကဘာကြောင့်များအဲ့လိုကွဲပြားနေပါလဲ။နောက်အောင်ပါဘယ်လိုများမြင်ပါလဲ။ဒါ
တို့ကြည့်လို့ရှိရင်တော့အနည်းဆုံးနှစ်ချက်တော့ကျွန်တော်တို့သုံးသပ်လို့ရမလို့မြင်တယ်။တကယ်ကြတော့ Ukraine နဲ့ Ukraine ရဲ့အခြေအနေကို sorry Ukraine ကိစ္စနဲ့ပတ်သက်လို့ရှိရင်အမေရိကရဲ့သူ့ရဲ့နိုင်ငံရေးအကျိုးစီးပွားပေါ့နော်အဲ့ဒါကအမေရိကတခုလည်းမဟုတ်ဘူးကျွန်မမြင်တာခုနကဒီတခြားနိုင်ငံကြီးတွေအပါအဝင်နေတိုးအပါအဝင်ခုနကရုရှားကိုသူတို့ဘယ်လိုသုံးသပ်ပြီးဘယ်လိုကြည့်လဲရုရှားကိုသူတို့ဘယ်လိုပိတ်ချင်လဲဆိုတဲ့အပေါ်မှာယူကရိန်းကိုဘယ်လောက်ထောက်ပံ့မလဲဆိုတဲ့ဥစ္စာရဲ့အဖြေအထွက်လည်းကျွန်မမြင်တယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံကြတော့ခုနကဒီပထဝီဒီနိုင်ငံရေးအနေအထားအရာဟော Geopolitics အရာဟောခုနကတရုတ်ရှိနေတာအပါအဝင်ပြီးတော့ကျွန်တော်တို့အာဆီယံပေါ့နော်အာဆီယံကနေပြီးတော့မှမြန်မာနိုင်ငံပြည်ထနာကိုဒီဘုံသဘောတူညီချက်၅ချက်နဲ့ဖြည့်ရှင်းဖို့ဆိုတဲ့ဥစ္စာကိုကုလသမဂ္ဂအထွေထွေအညီလာခံဆုံးဖြတ်ချက်နဲ့ပါအမေရိကအပါအဝင်ရောအားလုံးကဝိုင်းရင်မျှော်ပါထောက်ခံထားတာဖြစ်တယ်အဲ့လိုထောက်ခံတယ်ဆိုတာလည်းတစ်ဖက်ကကြည့်လို့ရှိရင်တို့ဦးစားပေးပြီးတော့မှမကင်တွယ်ခြင်းလို့ဒီအာဆီယံဒေတာတွင်းမှာတရုတ်နဲ့ပါလာပြီးတော့မှပြဿနာတက်တာမျိုးတွေထိတိုက်တွေ့တာမျိုးတွေမဖြစ်ချင်ဘူးတစ်ဖက်ကလက်ဆောင်တယ်လို့လည်းကျွန်တော်တို့ပြောလို့ရမယ်လို့ထင်ပါတယ်ဒါကြောင့်မလို့လေသူတို့ရဲ့ချင်းကပ်ပုံဟာအာဆီယံကိုရှေ့မှာထားပြီးသူတို့ကနောက်ကနေလည်းနေတဲ့ပုံစံမျိုးနဲ့ဟလာဒူနာကနာလိုဆန်ရှင်လိုမျိုးစီးပွားရေးပိတ်ဆို့အရေးယူမှုတချို့လောက်တာတွေရှိနေစသဖြင့်ပေါ့နော်ဒါမျိုးလူသားချင်းစာနာထောက်ထားမှုအကူအညီကတစုံတရာပေးတာရှိနေနိုင်ငံရေးအရအန်ယူဂျီကိုတစုံတရာတာမကြီးဦးချုပ်မထွန်းဆက်ပြီးတော့မှကုလသမဂ္ဂမှာမြန်မာနိုင်ငံကိုကိုစားပြုရေးအတွက်ကိုပါသူတို့တစုံတရာနိုင်ငံရေးအရဝိုင်းပြီးတော့မှဝန်းရံတာတွေရှိနေဒါမျိုးတွေလည်းကျွန်တော်တို့တွေ့ရတယ်ပေါ့နော်ဒါပေမဲ့တေချာတာကကုနာကသူတို့ရဲ့နိုင်ငံရေးအကျိုးစီးပွားပေါ်မှာပဲသူတို့ရှင်ပြီးတွက်ချက်တယ်လို့တော့ကျွန်တော်တို့အဲ့လိုမြင်လို့ရတယ်ဒီမိုကရေစီကိုကာကွယ်တာချင်းအတူတူပေါ့နော်မြန်မာနိုင်ငံကပြည်သူတွေကပိုတော်မှဘာမှမရှိဘဲနဲ့ကိုအကုန်လုံးရှိတဲ့မြတ်ဆုံးမှုပြီးတော့မှလုတ်ခဲ့ပြီးတာဖြစ်တယ်ပေါ့နော်ဒီယူကရိန်းမဖြစ်ခင်ကဆိုတော့ကျွန်မမြင်တာတော့သူတို့ရဲ့နိုင်ငံရေးအကျိုးစီးပွားတွက်ချက်ချက်ပြီးသွားလို့ရှိရင်ဒီဒေတာဆိုင်ရာဒီဒေတာဆိုင်ရာနိုင်ငံရေးအခင်းကျင်းထဲမှာအခုနောက်ကလို့ဒီအင်အားကြီးတဲ့ဒီတရုတ်လိုမျိုးနဲ့စိန်ခေါ်ချက်တွေကြားထဲမှာတို့တချို့ကိစ္စကိုရှောင်နေလို့လည်းဖြစ်နေလို့လည်းကျွန်မမြင်တယ်ဟုတ်ကဲ့
မကြည့်အောင်ပါအခုလိုမျိုးဘီယူကိုလက်ခံဖြည့်ချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင့်
NDA ဥပဒေကြမ်းကိုအမေရိကန်အထက်လွှတ်တော်မှဒီဇင်ဘာ15ရက်ကြာတာပြည်နေ့ကအတည်ပြုခဲ့ပြီးမကြခင်သမ္မတဘိုင်ဒန်လက်မှတ်ထိုးပြထမ်းမယ်လို့မျှော်လင့်ရပါတယ်ရှင်။အခုဆက်ပြီးတော့မကြခင်အစည်းအဝေးပြီးဆုံးတော့မှစနေနေ့ရက်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုစောမှုကျော်ကဆက်ပြီးတော့ပြောပြပေးမှာပါရှင
်။ကုလသမဂ္ဂမှအမြဲတမ်းကိုယ်စားလှယ်အဖြစ်သံအမတ်ကြီးဦးကျော်မိုးထွန်းကိုနောက်ထပ်တစ်နှစ်ဆက်ထားဖို့ကုလသမဂ္ဂအထွေထွေညီလာခံကဒီဇင်ဘာလ16ရက်နေ့တောက်ကြနေမှာအတည်ပြုလိုက်ပါတယ်ကုလသမဂ္ဂဆိုင်ရာနိုင်ငံကိုယ်စားပြုသူတွေကိုစစ်စစ်လက်ခံရတဲ့ Credential Committee ရဲ့အကြံပြုချက်အရ89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံအစည်းအဝေးမှာအတည်ပြုလိုက်တာဖြစ်ပါတယ်တာမတ်ကြီးဦးကျော်မိုးထွန်းကိုမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်ဆက်လက်လက်ခံဖို့ဆုံးဖြတ်ချက်မူကြောင်း Credential Committee ကဒီဇင်ဘာလ12ရက်နေ့အစည်းအဝေးမှာမဲခွဲခြင်းမရှိဘဲဆုံးဖြတ်ခဲ့ကြောင်းကော်မတီဥက္ကဋ္ဌကအထွေထွေညီလာခံမှာတင်သွင်းပြောကြားခဲ့ပါတယ်အမေရိကန်မျိုးသားလုံခြုံရေးလူခွင့်ဆိုင်ရာစိုးရိမ်စရာဖြစ်နေတဲ့အတွက်တရုတ်နည်းပညာကုမ္ပဏီ36ခုကိုထုတ်ကုန်ပိတ်ပင်တဲ့ blacklist စီးရင်ထဲမှာအမေရိကန်ကုသရောင်းဝယ်ရေးဝန်ကြီးဌာနကထည့်သွင်းလိုက်ပါတယ်ထုတ်ကုန်ပိတ်တဲ့စီးရင်ထဲမှာကြာတာပတင်းကထက်လိုက်တဲ့ကုမ္ပဏီထဲမှာတရုတ်ကွန်ပျူတာ chip ကုမ္ပဏီတွေပါဝင်တယ်လို့လေရင်ပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီဒါရီရီဗေဒပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီတွေလည်းပါဝင်နေပါတယ်Twitter လူမှုကွန်ရက်ကကြာတာပတင်းလေးကပိတ်ထားတဲ့သတင်းတောက်တည်းရဲ့ Twitter account တွေကိုပြီးခဲ့တဲ့ရက်ကဒီနေ့မှပဲပြန်လည်ဖွင့်ပေးလိုက်ပါတယ်အခုနောက်ဆုံးကမ္ဘာဖလားဘောလုံးပွဲမှာအခုအချိန်အထိရှင်ပြိုင်နေတဲ့ Costa Rica နဲ့ Morocco အသင်းတို့အသင်းမှာတကူးတကူးနဲ့တရေကျနေပါတယ်ခင်ဗျာ
စနေညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်တွေ Go to Loe Muga, go and I'm Chipare, Joban Sayane, Sabine Sayan, Engineer Regar, Nashuan Kaline, D. Wang Lu Chipare, Vuigo Nato da Singers are at Jesu to Betin Shibare, the Russian Yanadu Guam Yamabi to Pida, Along B and E. Katankin, Luyas and Apiwa Jabadisha, Jama Limaba.
This program has come to you from the Voice of America, Washington.